Welcome to the Voice of America in Burmese.
ပေကင်းရန်ကင်းမင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တာရဲ့2020မတ်လ6ရက်တနင်္လာမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒို3249တို့ကနေ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြစ်နေပူရဲပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီဒီနေ့မနက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်တမောင်သားမှာအနေခသိန်းကင်းငိမ့်ကြပါစေခင်ဗျာဒီကနေ့ထိတ်ကိုတက်လာတဲ့သတင်းတွေကတော့ပင်လယ်သဘောတရားတွေကဇီဝမျိုးကွဲသဘောပေါက်ပတ်ဝန်းကျင်ကိုကာကွယ်ဖို့ကုလသမဂ္ဂမှာနိုင်ငံတကာသဘောတူညီချက်ကိုပထမဆုံးအကြိမ်ဖြစ်ရရှိလိုက်ပါတယ်ယူကရိန်းကိုလက်နက်အကူအညီတွေပေးရနေတာဆန့်ကျင်နေတဲ့ရုရှားကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကယူကရိန်းကိုနောက်ထပ်စီးရဲအကူအညီဒေါ်လာသန်းပေါင်း400ပေးရဖို့ကန့်လန့်လိုက်ပါတယ်တရုတ်ရဲ့စီးရဲစွမ်းပကတက်စင်မဲ့နည်းပညာတွေရရှိနိုင်မှုကိုကန့်သတ်ဖို့ကြိုးစားတဲ့အနေနဲ့အမေရိကန်ကုမ္ပဏီတွေရဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုပေါ်တင်းကျပ်တဲ့စီးမျဉ်းတွေချမှတ်မဲ့သတင်းတွေနဲ့တခြားကမ္ဘာသတင်းတွေကိုကိုခမောင်စိုးမင်းနဲ့ပဲကျွန်တော်တို့တင်ပြပေးကြမှာပ
ါဟုတ်ကဲ့ပါခင်ဗျာသတင်းတွေအပြည့်မှာဆက်သွယ်မေးမြန်းစူးစီးတင်ပြချက်တွေကိုလည်းထုတ်လွှင့်ပေးမှာဖြစ်ပြီးဆက်သွယ်မေးမြန်းချက်တွေကနမူနာအဖြစ်ကြားရမှာကတော့
အဲ့ဒီတရုတ်14ယောက်ကရာဇဝတ်မှုတွေနဲ့နှိမ့်ဆက်ပတ်သက်မှုရှိမရှိလူကုန်ကူးမှုနဲ့ဆက်ဆက်ပတ်သက်မှုရှိမရှိကိုဆက်လက်စုံစမ်းဖော်ထုတ်အရေးယူသွားမှာဖြစ်တဲ့ကြောင့်မက်တန်ရဲတပ်ဖွဲ့ကလည်းသတင်းထုတ်ပြန်ထားတာရှိပါတယ်
။ရွှေဒိရန်ဒေသကိုတရားမဝင်ဝင်ရောက်လာကြတဲ့တရုတ်နိုင်ငံသားတွေကိုထိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်တဲ့အကြောင်းသတင်းပေးပို့ချက်မှာအပြည့်စုံကြားရမှာပါ။အဲ့ဒီနောက်သတင်းပတ်စင်ကဏ္ဍတွေအနေနဲ့မြန်မာဒီမိုကရေစီရေးရာကပ္ပမြန်မာမီဒီယာမြင်ကွင်းမြင်ကွင်းကျယ်မှတ်စုမြန်မာပြည်မှပေးစာများကဏ္ဍနဲ့ကဘာတလွားထူးခြားဆန်းများအစီအစဉ်တွေကိုလည်းဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ကဲအခုတော့နောက်ဆုံးရထိတ်တဲရောက်သတင်းတွေကိုဦးတင်မောင်တန်းနဲ့ကျွန်တော်ပြောပြပေးကြပါစို့ခင်ဗျာ
။ပင်လယ်သမုဒ္ဒရာတွေကဇီဝမျိုးကွဲသဘာဝဝန်းကျင်ကိုကာကွယ်ဖို့နိုင်ငံတကာသဘောတူညီချက်ကိုကုလသမဂ္ဂမှာပထမဆုံးအကြိမ်ဖြစ်ရရှိလိုက်ပါတယ်။နိုင်ငံအသီးသီးရဲ့အုပ်ချုပ်မှုနဲ့ဥပဒေအောက်မှာမရှိတဲ့ပင်လယ်ရေးပြင်ဟာသမုဒ္ဒရာတွေရဲ့သုံးပုံနှစ်ပုံရှိပြီးကမ္ဘာမြေပြင်ရဲ့တစ်ဝက်ရှိပါတယ်။နိုင်ငံနိုင်ငံမိတ်တွေနဲ့အကျုံးမှုနဲ့ပင်လယ်နဲ့သမုဒ္ဒရာရေပြင်ပေါ်ဒီနိုင်ငံတကာသဘောတူညီချက်ကတည်အောင်မှာဖြစ်ပြီးပင်လယ်ပြင်မှာကုသရေးဝယ်ဆိုင်ရာဆောင်ရွက်ချက်တွေကြောင့်ဖြစ်ပေါ်လာတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာတည်အောင်မှုကိုစစ်ဆင်နိုင်တော့မှာဖြစ်ပါတယ်။ဒီသဘောတူညီချက်ကိုနှစ်ပတ်ကြာဆွေးနွေးခဲ့ကြပြီးစနေနေ့နောက်ပိုင်းမှာသဘောတူခဲ့ကြတာပါ။ပင်လယ်ရေကြောင်းဆိုင်ရာသဘောတူညီချက်ကို1994ခုနှစ်ကချမှတ်ခဲ့ပေမဲ့အဲ့ဒီတုန်းကတော့ဇီဝမျိုးကွဲသဘောတရားကိုမသိခဲ့ကြသေးပါဘူး။ဒါကြောင့်ဒီသဘာဝပတ်ဝန်းကျင်ကိုဘယ်လိုကာကွယ်ပေးမလဲဆိုတာကိုဆွေးနွေးနေခဲ့ကြတာအနည်း20တော့ကြော်ခဲ့ပါပြီ။တက္ကသိုလ်လုံးမှာဘုံသဘောအဓိကအားဖြင့်ဆောင်နေတာဆိုလို့နှစ်ခုပဲရှိပါတော့လေ။လေဒူးနဲ့ပင်လယ်သမုဒ္ဒရာတို့ပဲရှိတာမို့ကမ္ဘာတစ်ဝက်ရှိတဲ့ပင်လယ်သမုဒ္ဒရာကိုကာကွယ်ရေးကအလွန်ကိုအရေးကြီးလာပါတယ်လို့အမေရိကန်နိုင်ငံဂျော့ချောင်းတက်ကလိုကရေချောင်းဇီဝပညာရှင်ရက်ဘက်ကာဟမ်ကပြောပါတယ်
။ယူကရိန်းအတွက်လက်နက်အကူအညီတွေပေးအပ်နေမှုအပေါ်ရုရှားရဲ့စန့်ကျင်မှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကယူကရိန်းကိုနောက်ထပ်စစ်ရေးအကူအညီဒေါ်လာသန်းပေါင်း400ပေးအပ်ဖို့တောက်ကြံနေကကန့်လန့်လိုက်ပါတယ်။ဒါအပြင်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဂျာမန်ဝန်ကြီးချုပ်အိုလက်ရှော့ပ်ကိုအင်ဂျီရောမှာလက်ခံတွေ့ဆုံပြီးရုရှားကိုစန့်ကျင်ကြရမှာညီညွတ်မှုရှိကြောင်းပြသခဲ့ကြပါတယ်။အနောက်နိုင်ငံတွေရဲ့ယူကရိန်းအပေါ်လက်နက်အကူအညီတွေပေးတာဟာရုရှားထိုးစစ်ကိုတုံ့ပြန်ဖို့နဲ့ဆုံးရှုံးသွားတဲ့နယ်မြေတွေပြန်လည်ရရှိစေဖို့အတွက်ဖြစ်ပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုလက်နက်အကူအညီပေးတာဟာယူကရိန်းစစ်ပွဲပြိပခါကိုပိုမိုရှည်ကြာစေပြီးယူကရိန်းပြည်သူတွေအတွက်ဝမ်းနည်းစရာအကျိုးဆက်တွေဖြစ်စေတယ်လို့လည်းရုရှားကပြောပါတယ်။အဲ့ဒီလိုရုရှားကိုလက်နက်တွေအကူအညီပေးနေတဲ့အတွက်ဂျာမန်အပါအဝင်အနောက်နိုင်ငံတွေအနေနဲ့စီးပွားရေးအရာတိတိတသားဝင်တော့ဝင်ဖို့ဖြစ်စေပြီးသူတို့ရဲ့ပြည်သူတွေအတွက်လည်းစိုးကျိုးတက်ရောက်စေတယ်လို့ရုရှားအစိုးရပြောရေးဆိုခွင့်ရှိသူဒီမီထရီပက်စကော့ကပြောပါတယ်။ရုရှားတို့ကဘယ်လိုပဲသတိပေးချက်တွေထုတ်ပြန်နေပေမဲ့အမေရိကန်ကတော့လှစ်လူရှူထားပြီးရုရှားတပ်ဖွဲ့တွေကိုတိုက်ခိုက်ရမှာထိရောက်မှုရှိတဲ့ဟာမတ်ဒုံးကျည်ပစ္စနစ်တွေအပါအဝင်စစ်ရေးအကူအညီတွေကိုယူကရိန်းကိုပေးအပ်ဖို့ကြေညာလိုက်ပါတယ်။အမေရိကန်နဲ့ဂျာမန်အကြားမှာယူကရိန်းကိုတင်ကားတွေအကူအညီပေးရရင်းနဲ့ပတ်သက်ပြီးသဘောထားကွဲလဲမှုတွေရှိခဲ့ပြီးတဲ့နောက်နှစ်နိုင်ငံအကြားမဟာမိတ်ဆက်ဆံရေးကိုပြသတဲ့အနေနဲ့ဂျာမန်ဝန်ကြီးချုပ်အိုလက်ရှော့ပ်ဟာအမေရိကန်ကိုလာရောက်ခဲ့တာဖြစ်ပါတယ်။ယူကရိန်းကိုရုရှားကျူးကျော်မှုစတင်ခဲ့ပြီးဂျာမန်ဝန်ကြီးချုပ်ရဲ့အခုအမေရိကခီးစဉ်ဟာပထမဆုံးဖြစ်ပါတယ်ခင်ဗျာ
။တရုတ်ရဲ့စစ်ရေးစွမ်းကားတက်စီမဲ့နည်းပညာတွေရရှိနိုင်မှုကိုကန့်သတ်ဖို့ကြိုးစားတဲ့အနေနဲ့အမေရိကန်ကုမ္ပဏီတွေရဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုပေါ်တင်းကျပ်တဲ့စည်းကမ်းတွေချမှတ်ဖို့ သမ္မတဘိုင်ဒန်အစိုးရကလှုပ်ဆောင်နေပြီးမကြခင်မှာသမ္မတအာဏာအသုံးပြုအမိန့်ထုတ်ပြန်မှုရှိပါတယ်။အထူးသဖြင့်နောက်မျိုးဆက်စည်ရေးစွမ်းရည်တက်စီမဲ့ဤပညာတွေကိုကန့်သတ်မှာဖြစ်တယ်လို့အမည်မဖော်လိုတဲ့တာဝန်ရှိသူတို့က AB သတင်းဌာနကိုပြောပါတယ်။ဒါဟာနိုင်ငံခြားဆက်ဆံရေးပို့လို့တင်းမာလာနေချိန်မှာတရုတ်ရဲ့စည်ရေးနဲ့ဤပညာကဏ္ဍကိုပြစ်မှတ်ထားတဲ့အမေရိကန်ရဲ့နောက်ဆုံးအားထုတ်မှုဖြစ်ပါတယ်။ညာရီထုတဲ့ကွန်ပျူတာတွေမှာသုံးတဲ့ခေတ်ရှိပြေး chip အပြားတွေတရုတ်ကိုတင်ပို့တာကိုလည်းဘိုင်ဒန်အစိုးရကအောက်တိုဘာလကစပြီးချုပ်ထိန်ခဲ့ပါတယ်။ဒီ chip ပြားတွေကိုလက်နက်တွေထုတ်လို့ရမှာအသုံးပြုနိုင်ပြီးလူခွန်ရေးကိုချုပ်ဖောက်စီးရေးဆိုင်ရာထောက်ပို့လုပ်ငန်းတွေပုံမှန်မြန်ဆန်တိကျလာအောင်လုပ်ပေးနိုင်တယ်လို့အဲ့ဒီတုန်းကသမ္မတဘိုင်ဒန်အစိုးရကပြောခဲ့ပါတယ်
။ရုရှားတပ်ဖွဲ့တွေဟာလက်နက်ကြီးနဲ့လက်နက်ကြီးကြီးစံတွေနဲပါလာတဲ့အတွက်ယူကရိန်းနိုင်ငံအရှေ့ဘက်မှာခြေလင်တပ်တွေနဲ့တိုက်ခိုက်နေကြတယ်လို့ပြည်ထောင်ကာကွယ်ရေးဝန်ကြီးဌာနကတနင်္လာနေ့ကတနင်္ဂနွေနေ့ကပြောပါတယ်။နောက်ဆုံးလေးလာတွေ့ရှိချက်အရယူကရိန်းမှာအနီးကတိုက်ပွဲတွေကပိုများပြားလာတာကိုမကြားခင်ဖြစ်ရတွေကသက်သေပြနေတယ်လို့ပြောပါတယ်။ဒါဟာဆိုရင်ခြေလင်တပ်ဖွဲ့တွေနဲ့ဆက်လက်ထိုးစစ်ဆင်ဖို့အမိန်ပေးရတော့မယ့်ရလဒ်ဖြစ်နိုင်တယ်လို့လည်းဆိုပါတယ်။ပြီးခဲ့တဲ့လရုရှားတွေစုဆောင်းထားတဲ့အရန်စစ်သားတွေဟာပေါက်တူးပေါက်ပြားတွေကင်ပြီးအခိုင်အမာတပ်ဆွဲထားတဲ့ယူကရိန်းတပ်ဖွဲ့တွေကိုတိုက်ခိုက်ဖို့အမိန့်ပေးနေတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကပြောပါရတယ်။အဲ့ဒီလိုပေါက်ပြားတွေကိုအသုံးပြုတာဟာခံကြုတ်ကျင်းတွေတူးခိုင်းပြီးအနီးကတိုက်ပွဲအတွက်ဖြစ်တယ်လို့လည်းဆိုပါရတယ်။ဒီတော့အတွင်းမှာဘာမတ်မြို့မှာနေရာယူထားတဲ့ယူကရိန်းတပ်ဖွဲ့တွေဟာလည်းအရတားတွေကိုကူညီရင်းနဲ့မြို့အရှေ့ဘက်ကနေစုခွာဖို့ပြုလုပ်နေချိန်မှာရုရှားတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုဖိအားအရှိန်မြင့်မှုနဲ့ရင်ဆိုင်နေရပါတယ်။ဘတ်ချပ်မျိုးကနေအရတားတွေခြေလင်းထွက်ပြေးနေကြပြီးမော်တော်ကားနဲ့ဆုတ်ခွာတာဟာတော်တော်ကိုအန္တရာယ်များကြောင်ယူကရိန်းစစ်တပ်ပြောရေးဆိုခွင့်ရှိသူက AP သတင်းဌာနကိုပြောပါတယ်။ဒါကြောင့်ယူကရိန်းစစ်သားတွေဟာပွန်တွန်စိုက်ခံတရားတွေကိုစနေနေ့ကတိဆောက်ပြီးအရတားတွေကိုအနီးအနားခြေဝါတွေကိုရောက်ရှိဖို့အကူအညီပေးနေကြပါတယ်ခင်ဗျာ။
ဒီ American Dam နဲ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 933နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။တနင်္လာမနေ့ VOA ကသတင်းတွေကိုဆက်လက်ကြေညာနေပါတယ်။နာမည်နဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာထရပ်မှာ Republican Party ရဲ့သမ္မတလောင်းမဖြစ်နိုင်ဘူးလို့ထိတ်တဲ Republican အုပ်ချုပ်ရေးမှူးတယောက်ကဟောကိန်းထုတ်လိုက်ပါတယ်။ New Hampshire ပြည်နယ်အုပ်ချုပ်ရေးမှူး Chris Nunu က NBC ရုပ်မြင်သံကြားနဲ့အင်တာဗျူးမှာအခုလိုပြောလိုက်တာပါ
။ He's in the race. He's not going to be the nominee. That's just not going to happen.
သူဝင်ပြိုင်မှာသိလာပါတယ်။ဒါပေမဲ့ပါတီအဆိုပြုသမ္မတလောင်းဖြစ်လာမှာတော့မဟုတ်ပါဘူးလို့သူကပြောသွားခဲ့တာဖြစ်ပါတယ်။ပါတီဆွေးမရှိတဲ့မဲဆန္ဒရှင်တွေကိုဆွဲဆောင်နိုင်ဖို့အတွက်နောက်မျိုးဆက်ခေါင်းဆောင်တွေကခေါင်းဆောင်မှုကိုရယူဖို့လိုတယ်လို့လည်းသူကဆိုပါတယ်။ Republican ပါတီဝင်အချို့ဟာစနေနေ့ကနေရာနှစ်နေရာမှာတွေ့ဆုံခဲ့ကြပါတယ်။ Washington ဤမှာ CPAC လို့အတူတည်ကြတဲ့ Conservative နိုင်ငံရေးလှုပ်ရှားမှုကြီးလာကံကိုတချို့ကတက်ရောက်ခဲ့ကြပြီးတချို့ကတော့ Florida ပြည်နယ် Club for Growth ကကြီးမှုကျင်းပတဲ့တကပိတ်စည်းဝေးကိုတက်ရောက်ခဲ့ကြပါတယ်။အဲ့ဒီစည်းဝေးက Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis ကိုထောက်ခံသူတွေကလုပ်တဲ့စည်းဝေးဖြစ်ပါတယ်။စီပက်ကြီးလာကတယောက်သူတွေရဲ့62ရာခိုင်နှုန်းကတော့သမ္မတဟောင်းထရမ့်ကိုထောက်ခံခဲ့ကြပြီးရွန်ဒီဆန်တစ်ကို20ရာခိုင်နှုန်းကထောက်ခံမယ်လို့ဆိုပါတယ်
။အီရန်အနေနဲ့သူတို့ရဲ့နျူကလ িয়ার နေရာတွေကိုပုံမစစ်ဆေးခွင့်သဘောတူညီလိုက်ကြောင်း IAEA အပြည်ပြည်ဆိုင်ရာအနုမြူစွမ်းအင် Agency အကြီးအကဲကစနေနေ့ကပြောပါတယ်။ Rafael Gross ဟာအီရန်နိုင်ငံကနေပြန်လည်ရောက်ရှိလာပြီးတဲ့နောက်အဲ့ဒီလိုပြောကြားလိုက်တာပါ။ယူရေနီယံအမုံအမွားတွေကိုခြေရာခံနိုင်တဲ့စောင့်ကြည့်နိုင်တဲ့စစ်ဆေးရေးကိရိယာတွေကို IAEA ကိုတပ်ဆွင်ခွင့်ပြုထားတဲ့သဘောတူညီချက်ကိုအီရန်ဘက်ကရပ်ဆိုင်းခဲ့ပါတယ်။အခုတော့အဲ့ဒီလိုဖြုတ်ထားတဲ့စစ်ဆေးစောင့်ကြည့်ရေးကိရိယာတွေကင်မရာတွေကိုပြန်လည်တပ်ဆင်ဖို့အီရန်ဘက်ကသဘောတူလိုက်ပါတယ်။ IAEA နဲ့အီရန်ဘက်ကအနုမြူစွမ်းအင် Agency IEOI တို့ဟာစနေနေ့ကပူးတွဲကြေညာချက်ဆောင်ထုတ်ပြန်ပြီးတော့အရေးကြီးတဲ့အချက်တွေကိုအချိန်မြင့်ပြီးပူးပေါင်းဆောင်ရွက်ကြဖို့သဘောတူညီကြကြောင်း IAEA အကြီးအကဲကသူ့ရဲ့အီရန်နှစ်ရက်ကြာခီးစဉ်ကအပြန်မှာဗီယန္နာမြို့အရောက်ပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာ
။ရွှေပြောင်းနေထိုင်ရသူတွေရဲ့အသက်ကိုရင်ပြီးလူပို့ဆောင်နေကြတာတွေကိုအဆုံးသတ်ကြဖို့ပုံရဟန်းမင်းကြီး Francis ကဒီနေ့တင်းကွေနေ့မှာတောင်းဆိုလိုက်ပါတယ်။အီတလီတောင်ပိုင်းမှာအနည်းဆုံးလူ80လေမြုပ်တိဆုံးခဲ့ပြီးတပတ်အကြာမှာပုံရဟန်းမင်းကြီးကအခုလိုတောင်းဆိုလိုက်တာပါ။ လူကောင်းကူးကြသူတွေရက်ကြပါစေ။အပြစ်မဲ့လူသားများစွာရဲ့ဘဝကိုသူတို့မငင်းနိုင်ကြပါစေနဲ့လို့တရင်းနဲ့ဝိပုစုတော်မွဲပြီးမှပုံရဟမင်းကြီးကဆူတောင်းလိုက်တာဖြစ်ပါတယ်။မျော်လင့်ချက်ခီးတွေဟာသေမင်းတမန်ခီးတွေဖြစ်ဘယ်တော့မှပျောက်မသွားပါစေနဲ့။ကြည်လင်သာရှင်းတဲ့အရှိအလပိုင်းပင်လယ်ရေပြင်ဟာအခုလိုခြေကွဲပွဲမတော်ဆက်ဖြစ်ရတွေနဲ့တွေးချင်းနေမသွားပါစေနဲ့လို့အသက်86နှစ်အရွယ်ပုံရဟမင်းကြီးကဖြည့်ဆွတ်ဆူတောင်းလိုက်ပါတယ်။ပုံရဟမင်းကြီးစိတ်မကောင်းဖြစ်နေတာသိသာပြီးဗက်တီကန်ကစိန့်ပီတာယဉ်ပြည်ဆူတောင်းပွဲမှာဆက်ကအနေငယ်အကြာငြိမ်သက်စွာနေခဲ့ကြပါတယ်
။နှစ်စဉ်ထိုင်းနိုင်ငံမှာပြုလုပ်နေကြကော့ဘရာဂိုးလို့အမည်ပေးထားတဲ့နိုင်ငံဆောင်ပူးတွဲစီလီကျင်ပွဲမှာပါဝင်ကြတဲ့အမေရိကန်စစ်သားတွေကိုထိုင်းရိုးရာနာမည်ကြီးလက်ဝဲသမားကမွေထိုင်းလက်ဝဲသင်တန်းပေးနေပါတယ်။ထိုင်းနိုင်ငံလော်ဘူရီဒေသမှာဘော့ကော့ပ်လို့နာမည်ကြီးတဲ့ထိုင်းမွေထိုင်းလက်ဝဲကျော်စွန်ဘက်ချက်မက်ကသင်တန်းပေးတာဖြစ်ပါတယ်။နိုင်ငံပေါင်း30ကစစ်သားတွေပါဝင်ကြတဲ့အဲ့ဒီ42နှစ်မြောက်ကော့ဘရာဂိုးလ်ပူးတွဲစီးလေးကျင်ပွဲမှာမွေထိုင်းလေးကျင်ရေးဟာလည်းအစီအစဉ်တစ်ခုအနေနဲ့ပါဝင်ပါတယ်။အဲ့ဒီစီးလေးကျင်ပွဲမှာနောက်ဆုံးပိုင်းမှာအမေရိကန်နဲ့ထိုင်းစစ်သားတွေရဲ့ကြံ့ခိုင်မှုကိုအဲ့ဒီမွေထိုင်းလက်ဝဲကျော်ဘော့ကော့ပ်ကစမ်းသပ်စစ်ဆေးခဲ့ပါတယ်။အမေရိကန်စစ်သားတဦးဖြစ်တဲ့အဒမ်ကတ်ဆယ်ကလည်းဒီလိုလက်ဝဲပညာတွေဟာကျွန်တော်တို့စစ်သားဘဝနဲ့အလွန်ကိုဆက်ဆက်ပတ်သက်ပါတယ်လို့ပြောပါတယ်။အဲ့ဒီကော့ဘရာဂိုးလို့အမည်ရှိတဲ့စီးလေးကျင့်မှုကိုထိုင်းနိုင်ငံမှာနှစ်စဉ်ပြုလုပ်လေရှိပြီးဒီနှစ်မှာတော့နိုင်ငံပေါင်း30ကျော်ကစစ်သားပေါင်း 9,400 နီးပါးပါဝင်ကြပြီးပြီးခဲ့တဲ့ဖေဖော်ဝါရီ28ရက်နေ့ကနေဒီလမတ်လ10ရက်နေ့အထိပြုလုပ်မှာဖြစ်ပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့ထိုင်းနယ်စပ်ကသတင်းပေးပို့ချက်တပုတ်ကိုလည်းပြောပြချင်ပါတယ်။ထိုင်းမြန်မာနယ်စပ်ချင်းတိုင်းပြည်နယ်ချင်းဆန်းမြို့ရွှေတတိကံဒေသကတရားမဝင်ဝင်ရောက်လာတဲ့တရုတ်နိုင်ငံသား14ဦးနဲ့ယင်သုံးစီးကိုမဲ့ချန်းစစ်စေးရိတ်ဂိတ်လုံခြုံရေးအာဏာပိုင်တွေကမတ်လ9ရက်နေ့ကဖမ်းဆီးလိုက်ပါတယ်။အဲ့ဒီသတင်းကို VOA သတင်းတောက်မအေးမာကထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်ချင်းဆန်မြို့မှာမတ်လ9ရက်နေ့မနေ့2နာရီလောက်မှာရွှေတတိကံဒေသကနေအထောက်ထားမဲ့ဝင်ရောက်လာတဲ့တရုတ်နိုင်ငံသားတွေကိုဖမ်းဆီးခဲ့ကြောင်းနယ်မြေအာဏာပိုင်တွေကသတင်းထုတ်ပြန်ခဲ့ပါတယ်။သူတို့တွေဟာတပ်ပြည်နယ်မဲဆောက်မြို့ကနေတဆင့်မြန်မာနိုင်ငံမြောက်ရီမြို့ကိုသွားရောက်မဲ့သူတွေဖြစ်တယ်လို့လည်းထိုင်းအာဏာပိုင်တွေကထုတ်ဖော်ပြောဆိုခဲ့ကြောင်းအလုံသမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပြပါတယ်
။မတ်လ9ရက်နေ့ဒီနေ့မနေ့အစောပိုင်းနှစ်နာရီလောက်မှာထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ပြည်နယ်ချင်းဆန်အဝေးပြေးလမ်းမစစ်သေးဂိတ်မှာမော်တော်ယဉ်သုံးစီးနဲ့အတူမတင်ကားပွဲရာဒါသုံးစီးကိုစစ်သေးတာပေါ့ဗျာအဲကျင်းဆောင်လာတဲ့ပြည်ထောင်နိုင်ငံသား14ဦးနဲ့ထိုင်းရင်ပေါင်း3ဦးကိုတိုင်းလုံးတွေတပ်ဖွဲ့ရန်ဖမ်းဆီးလိုက်နိုင်ခဲ့ပါတယ်ပြည်ထောင်14ဦးကမြန်မာရေထိုင်းရေလောက်ရေသုံးနိုင်ငံစုံရဖြစ်တဲ့စစ်ကြီးကံဒေတာနဲ့ပြီးတော့လာကြပြီးတော့ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်မဲဆောက်မြို့ကနေတဆင့်မြန်မာနိုင်ငံတချမ်းမြောက်ရီမြို့ထိသူတို့ကိုပို့ဆောင်ပေးရမှာဖြစ်တယ်ဆိုတော့ထိုင်းရင်ပေါင်းနေရာနေပြီးတော့ထွက်ဆိုပါတယ
်သူတို့တွေဟာထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကိုရောက်ဖို့အတွက်တဦးကိုထိုင်းဘက်ငွေ 9,000 ထိပေးလာခဲ့ကြသူတွေဖြစ်ပါတယ်သူတို့တွေဟာစစ်ကောင်စီရဲ့လက်အောက်ခံနေကြားဆောင်တက်တီတည်ထားတဲ့ရွှေကုတ်ကိုမျိုးတစ်နေရာကိုသွားကြမှာဖြစ်ပြီးသူတို့တွေဟာရာဇဝဲမှုတွေနဲ့ပတ်သက်မှုရှိမရှိစုံစမ်းစစ်ဆေးနေတယ်လို့လဲဆိုပါတယ
်မျိုးတစ်ကြီးတည်ဆောင်ပြီးတော့တရုတ်နိုင်ငံသားအများပြားအဲ့ဒီမှာမွေးအစီဝါအမှုတွေလူကုန်ကူးမှုတွေနဲ့ရာဇဝဲမှုတွေနဲ့နှိမ့်ညွတ်ပတ်သက်မှုရှိတယ်ဆိုတဲ့အကြောင်းထိုင်းနိုင်ငံအစဉ်ဆက်စောင့်ကြည့်နေတာဖြစ်တော့အဲ့ဒီတရုတ်14ယောက်ကရာဇဝဲမှုတွေနဲ့နှိမ့်ညွတ်ပတ်သက်မှုရှိမရှိလူကုန်ကူးမှုနဲ့ဆက်ဆက်ပတ်သက်မှုရှိမရှိကိုဆက်လက်စုံစမ်းဖော်ထုတ်အရေးယူသွားမှာဖြစ်တဲ့ကြောင့်မဲ့ကြံရဲတပ်ဖွဲ့ကလည်းသတင်းထုတ်ပြန်ထားတာရှိပါတယ်ဗျ
။အခုဖမ်းဆီးခံရတဲ့တရုတ်နိုင်ငံသား14ဦးနဲ့ထိုင်းကားမောင်းသမား3ဦးတို့ကိုစစ်ဆေးခဲ့ရမှာတပ်တေကန်စာရွက်စာတမ်းတစုံတရာကန်ဆောင်ထားခြင်းမရှိပဲတရုတ်နိုင်ငံသားတွေကချင်းဆန်မြို့နယ်ကနေကားငှားပြီးမဲဆောက်မြို့ကိုပို့ခိုင်းခဲ့တာဖြစ်ကြောင်းအဲဒီကနေတဆင့်မြန်မာနိုင်ငံမြောက်ရီဘက်ကိုသွားမှာဖြစ်တယ်ဆိုပြီးမဲ့ကြံရဲမှုခနဆွန်ဂျူထရက်ကလည်းသတင်းထုတ်ပြန်ခဲ့ပါရဲ့ရှင်
ထိုင်းမြန်မာနယ်စပ်ကိုဖျက်ပြီးမြန်မာနိုင်ငံမြဝတီဘက်ကိုဝင်ရောက်ဖို့ကြိုးစားတဲ့တရုတ်နိုင်ငံသားတွေကိုထိုင်းဘက်ကဖမ်းဆီးလိုက်တဲ့အကြောင်းမအေးမာကသတင်းပေးပို့ထားတာပါအခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍကိုစတင်ထုတ်လွှင့်ပါမယ်မြန်မာဒီမိုကရေစီရေးရာဖြစ်ပါတယ်2022နိုဝင်ဘာလမှာလွန်ငင်းချမ်းသာကွင်းနဲ့ရမဲသင်းထောင်ကနေလွတ်မြောက်လာတဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်လည်းဖြစ်ဒေါ်အောင်ဆန်းစုကြည်ကိုအနီးကအကူအညီပေးခဲ့သူလည်းဖြစ်တဲ့ကိုကျော်ထေးဦးနဲ့ဆက်သွယ်မေးမြန်းထားတဲ့ဒုတိယပိုင်းကိုထုတ်လွှင့်ပေးမှာပါဆရာနာသိန်းချိန်မှာဖန်းစီထိမ့်သိမ့်ခံရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အတွက်လိုအပ်တဲ့စားနပ်ရိက္ခာတွေကိုကိုကျော်ထေးဦးကပေးပို့ခဲ့တာပါအရင်စစ်အစိုးရလက်ထက်မှာဒေါအောင်ဆန်းစုကြည်ကိုဆက်ဆံပုံနဲ့လက်ရှိစစ်ကောင်စီရဲ့ဆက်ဆံပုံဘယ်လိုကွာခြားချက်တွေရှိပါသလဲအမေရိကန်နိုင်ငံသားကိုကျော်ထေးဦးကို2021စက်တင်ဘာလမှာစစ်ကောင်စီကဖမ်းဆီးခဲ့ပြီးအကြမ်းဖက်ဥပဒေပုံမှန်52ကကြီးနဲ့ထောင်ဒဏ်9နှစ်ချမှတ်ခံခဲ့ရတာပါထောင်ထဲမှာရပ်ပေါင်း420ကျော်နေရပြီးတဲ့နောက်လွတ်မြောက်လာတဲ့ကိုကျော်ထေးဦးကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားတာနားဆင်ကြပါခင်ဗျာ
မင်္ဂလာပါမြန်မာဒီမိုကရေစီရေးရာအစီအစဉ်ကနေကျေးဇူးပါတယ်ကျမအင်ဂျင်နိုင်ပါဒီတစ်ပတ်အတွက်တော့ပြီးခဲ့တဲ့တင်ပတ်ကဆက်သွယ်ပြီးမြန်းထားတဲ့နိုင်ငံရေးအကျဉ်းသားဟောင်းအမေရိကန်နိုင်ငံသားကိုကျော်ထေးဦးနဲ့ဆက်သွယ်ပြီးမြန်းထားတဲ့ဒုတိယပိုင်းကိုဆက်လက်ထုတ်လွှင့်ပါမယ်ရှင်ဟုတ်ကဲ့ကိုကျော်ထေးဦးအဲ့တော့ဒီကိုကျော်ထေးဦးပြောပါတဲ့မှာစစ်ကောင်စီကသူတို့ဒီကိုကျော်ထေးဦးကိုစစ်ဆေးမြင့်မြတ်တဲ့နေရာမှာရောနောက်အကျဉ်းထောင်ထဲမှာရောပေါ့နော်ဒီအမေရိကန်နိုင်ငံသားမှန်တိသွားတဲ့ခါသူတို့ဆက်ဆံရေးတွေပြောင်းလဲသွားတယ်ဆိုတဲ့အနေထားပေါ့နောက်ပြီးတော့အမေရိကန်တန်ယုံဘက်ကလည်းဒီအဆက်အသွယ်ရပြီးရဲ့နောက်ပိုင်းမှာလည်းအဆက်မပြတ်ပေါ့နော်သူတို့ဘက်ကဒီပုံမှန်ဆက်သွယ်တာတွေလည်းရှိလာတဲ့ခါကျတော့ဒီအမေရိကန်တန်ယုံနေနဲ့ပေါ့သူတို့ရဲ့ဒီအမေရိကန်နိုင်ငံသားတွေအပေါ်မှာသူတို့ဆောင်ရွက်ပေးတဲ့အခန်းကဏ္ဍကိုဘယ်လိုမြင်လဲရှင
်ဟုတ်ကဲ့ပါခင်ဗျဟိုအမေရိကန်ပန်ယုံကိုကျွန်တော်လက်တွေ့ဟိုဟာဖျက်ခံစားရတဲ့အခါမှာကျွန်တော်ကအမေရိကန်စီတီဇင်ဖြစ်တာနဲ့ဒါ natural born မဟုတ်ဘူးเนาะဟိုဒီဗမာနိုင်ငံမှာမွေးတယ်ဗမာပြည်ကိုပြန်သွားတယ်ကိုယ်နိုင်ငံသားဆိုသူတို့နိုင်ငံမှာကျွန်တော်နေခဲ့တာနှစ်20ဝန်းကျင်လောက်ရှိတယ်အဲ့လိုအနေထားတစ်ခုမှတောင်မှသူနိုင်ငံသားဆိုတဲ့စိတ်နဲ့ကျွန်တော်ကိုဥပဒေပေါင်းတင်းကရနိုင်တဲ့နီလန်ပေါင်းစုံနဲ့သူတို့ကကျွန်တော်အပေါ်မှာဟိုထောက်ပံ့ပေးတယ်ကူညီပေးတယ်ကျွန်တော်လွတ်မြောက်ဖို့အတွက်တို့တက်နိုင်တဲ့ဤတွေအားလုံးကိုတုံးပြီးတော့ဟိုတကယ်ကိုတို့လွတ်မြောက်အောင်ဥပဒေပေါင်းတွေကနေရအောင်ကြိုးစားခဲ့တယ်ဆိုတဲ့အတွက်ကျွန်တော်ကအမေရိကန်နိုင်ငံသားတယောက်ဖြစ်ရတာကိုယ်ယူတယ်တလကွဲပေါ့45ရက်လောက်ကြာမယ် totally ကျွန်တော်ဖမ်းသွားပြီးတဲ့အချိန်မှာကျွန်တော်ရဲ့ပထမဦးဆုံးဟိုတာမတ်နဲ့မိသားစုနဲ့စကားပြောရတယ်အဲဒီတော့ Thomas Spider နဲ့တူတယ်အဲတော့ဟိုသူနဲ့ဆက်စကားပြောတဲ့အချိန်မှာသူကတကယ်ကိုနွဲ့နွဲ့ထွေ့ထွေ့ရှိတယ်ကျွန်တော်အပေါ်မှာတကယ်ကိုဂယူးဆိုင်တယ်နောက်ပိုင်းတော့ဟိုကောင်ဆယ်လာသူတလားတစ်ခါတော့ကျွန်တော်နဲ့ပြောတယ်ဟို ACU လို့ပဲခေါ်တယ်သူနာမည်အပြည့်စုံတော့ကျွန်တော်မေ့သွားပြီအဲ့ဟိုအမျိုးသမီးလေးပေါ့နော်ဖိလစ်ပင်းဟိုကကောင်ဆယ်လာလေးဆိုရင်လေတော်တော်ကိုဂယူးဆိုင်တယ်ကျွန်တော်ရဲ့အကျမ်းမကြီးဟိုတနေ့ကိုဘယ်နှခါဟိုဝန်သွားတယ်လဲဘာကအစအသေးစိတ်မေးတယ်အဲ့လောက်ထိကျွန်တော်ပေါ်မှာဂယူးဆိုင်တယ်အဲ့တော့အမေရိကန်ဆိုရဟိုကကျွန်တော်ကိုဒီလောက်ကာပါပေးလို့ကျွန်တော်ဒီလောက်ထိဟိုကောက်ကောက်မုံမုံခက်ခက်ညံ့ညံ့လေးပြန်ထွက်လာနိုင်တာနှမို့ဆိုရင်ကျွန်တော်ဘွားကအရန်ဆုတ်ပြတ်သွားမှာတော်တော်ကိုနှိမ့်ဆက်တယ်ကျွန်တော်ပထမအတွေ့အကြုံကလည်းကျွန်တော်ထောင်ကြပြတဲ့အတွေ့အကြုံရှိတဲ့ခါကျတော့ကျွန်တော်တို့ရဲ့ဟိုနိုင်ငံရေးအကျဉ်းသားတွေရဲ့ဘွားကဒီစစ်ကြောရေးလွတ်ရင်ကျွန်တော်တို့ဘွားကလောကနိဗ္ဗာန်အောင်ပြန်ဖြစ်သွားသေးတယ်ထောင်မှာနော်အဲ့လောက်ထိကြောက်တယ်အမျိုးစုံကိုနှိမ့်ဆက်တာဟိုနှိမ့်ဆက်နီးပေါင်းကဘာမှာအဆုံးဆုံးရက်ဆက်ဆုံးကဒီကောင်တွေစစ်ထောက်လမ်းရေးပဲ
ဘလောက်တီဆိုလဲရှင်ပုံစံ
ဥပမာပေးလို့ဘလောက်တီဆိုလဲဆိုရင်လူတယောက်ကိုနော်နေ့ည3ရက်မအိပ်အောင်ထားတယ်4ရက်မအိပ်အောင်ထားတယ်ဘာဖြစ်လို့လဲသူကလူ3ယောက်ကအချိန်ပြည့်လဲလဲသွားတယ်ရိုက်တဲ့နှက်တဲ့နေရာမှာကျွန်တော်ကိုသုံးတော့ဆိုရင် electric shock နဲ့ဟို electric stick ခေါ်တာပေါ့နော်အဲ့ဒါနဲ့ထိုးတာပေါင်းလို့ခါးတွေကိုအဲဟိုဆုတ်ပြတ်တတ်နေတာပဲအသားကောင်တွေကလောင်ဝန်းတာနော်ဟိုထောင်လိုင်းရဲ့ထိုင်ကုန်ဆိုတာတသက်ရှိတယ်။၃ပေခွဲ၄ပေလောက်မြင့်တယ်။အဝိုင်းလေးပေါ်မှာအဲ့မှာမူလီလေးတွေစိုက်ထားတယ်။မူလီကောင်းလေးတွေအဲ့ပုံမှာထိုင်ရတာ။အဲ့တော့ပထမနှစ်ယူကတနာကြီးကမသိတာပြင်မဲ့နောက်၃နှစ်ကျော်ကျွန်တော်တို့အတွက်တကယ်ကိုကျင်ဆက်နဲ့ထိုးနေသလိုပဲ ဟိုသတင်းစာကိုလိတ်လိုက်တယ်ပြီးတော့တိတ်ဖြူနဲ့ပတ်တယ်ပတ်ပြီးအဲ့ဒါနဲ့ချတာဖုံးဖုံးလို့အဲ့လိုဟိုဒီနေရာတွေဆိုရောက်လာတာ
အဲ့လိုမျိုးနှိမ့်ဆက်ခံရတဲ့အချိန်မှာဒီရက်တွေဘောလေဘလို့စိတ်ဓာတ်မျိုးနဲ့ကြော်ဖြတ်ခဲ့ရလဲရှင
်အဲအဲ့ဒါတော့ဟိုနှစ်ချက်ပေါ့ကျွန်တော်ကဗုဒ္ဓဘာသာလीဆိုတော့ဟိုကာကငါဝေကျွေးရှိလို့ခံရတယ်လို့မှတ်တယ်။နောက်နိုင်ငံရေးညကြတော့ဒေါက်တာစုကြည်ရဲ့စကားကကျွန်တော်အတွက်သိပ်မော်တီဖြစ်တာ။နော်ကိုရွေးချယ်ခဲ့တာပဲ။ကိုရွေးချယ်တဲ့လမ်းပဲ။ဘယ်သူမှကျွန်တော်ကိုတိုက်တွန်းတာလည်းမဟုတ်ဘူး။ကျွန်တော်ကလှုပ်ချင်တာလေ။အဲဒါကိုရွေးချယ်မှုတိုင်းမှာလည်းကိုဒုက္ခတွေတော့ရှိတာပေါ့။ကျွန်တော်မှဟိုနှိုင်းရှင်ပြီးတော့ဖြေတာပေါ့။ငါကတော့ဒီလောက်နှိမ့်ဆက်ခံနေရတာ။အသက်ဘေးဝါးတဲ့ကောင်တွေတော့ရှိသေးတာပဲ။နော်ဒေါန်ဆန်းစုကြည်လို့အဖွားကြီးတို့တော့မှဒီကောင်တွေထည့်ထားသေးတာပဲဆိုပြီးတော့ခို့တဲ့ပို့ပြီးတော့ခံစားရတဲ့လူတွေကိုပဲစိတ်ခဲမှထားလိုက်တဲ့အချိန်ကျတော့ကို့ဝေဒနာကနည်းနည်းကျွတ်ကျွတ်သွားတယ
်ကိုချော်ထေးဦးကိုသူတို့ဖန်စီနှိမ့်ဆက်တဲ့အချိန်ပေါ့နော်ထောင်တွင်းလည်းဖြတ်တန်းရတဲ့အချိန်မှာကိုချော်ထေးဦးအတွက်မမေ့နိုင်ဆုံးပေါ့ဒီစကြောရေးကာလမှာပေါ့လေမမေ့နိုင်ဆုံးဒီဖြတ်တန်းခဲ့ရတဲ့အတွေ့အကြုံပေါ့ဆိုလို့ရှင်ရောပါလဲရှင
်အဓိကကတော့ဟိုသူတို့ကျွန်တော်ကိုဆွဆွဲတဲ့ဆွဆွဲချက်တွေဒေါံဆန်းစုကြည်နဲ့ပတ်သက်ပြီးတော့မေးမြန်းစစ်ဆေးတဲ့ဥစ္စာတွေကတော့တော်တော်ကိုစိုးသွားပါတယ်ဟမ်ဒါကသူတို့စစ်တပ်ထဲမှာဒီအတွေးအခေါ်ကြီးရှိနေတယ်ဆိုတာကမကောင်းဘူးဟိုသူတို့ရဲ့မေးခွန်းနေတိုင်းမှာဒေါံဆန်းစုကြည်ပေါ်မှာမေယုံတင်ကားဖြစ်မှုနော်သူတို့စစ်တပ်ကလာမှန်နေရဆိုတဲ့မိုင်းဝါဒတွင်းထားတဲ့ဥစ္စာတွေပေါ့အဲ့ဒါကတခုနောက်တကယ်ကိုအောက်ခြေစစ်သားရဲ့ဘဝကလည်းမွန်းကျက်ပြီးတော့မပြောတော့ဘူးမလုတ်ချင်တော့ဘူးဆိုတာကိုဟိုသူတို့အလုတ်ပေါ်မှာဂုံမယူဘူးပေါ့ဗျာကျွန်တော်မြင်ခဲ့ရတော့အဲ့လားဒီမှတ်မှတ်သားသားလေးရှိနေပါလေဟာ
အခုစစ်ကောင်စီကဒေါန်ဆန်းစုကြည်ပေါ်အခုစီချက်ချမှတ်တာတွေနဲ့သူတို့အခုဒီဒေါန်ဆန်းစုကြည်ပေါ်သူတို့ဆက်ဆံတဲ့ပုံစံနဲ့အရင်ဒီစစ်ဆိုးရပေါ့နော်1988နောက်ပိုင်းအာဏာသိမ်းခဲ့တဲ့စစ်ဆိုးရတွေတထက်ကဒေါန်ဆန်းစုကြည်ကိုဆက်ဆံတဲ့အနေထားဘယ်လောက်ထိကွာဟမှုရှိလဲဘယ်လိုအခြေအနေတွေရှိလဲ
ဒေါန်ဆန်းစုကြည်ကိုဘယ်တော့မှဟိုထောင်ထဲမှာအကြာကြီးမထားခဲ့ဘူးနော်အရင်ရုပ်မှရက်ဆက်ပါတယ်ဆိုတော့ဥခင်ညွတ်ဦးသားရွှေတောင်မှဒေါန်ဆန်းစုကြည်ကိုတပတ်ထက်ပို့ပြီးတော့အင်းစိန်ထောင်ထဲမှာမထားဘူးချက်ချင်းဟုတ်လားဟိုနေအကျဲကျုပ်ဆိုပြီးတော့လုပ်တယ်အခု तू ကနေသူ့ပစ္စက်ကပြောခဲ့တဲ့စကားတစ်ခုပဲပြန်စဉ်းစားကြည့်ပါနေအိမ်တကယ်သူထားတယ်ဆိုကနေကနေပြီးတော့ချုပ်တောင်ဆိုတာအလွန်မတန်ဆိုးတယ်ရေလည်းမကောင်းဘူးဟိုတဝင်းဝင်းကျင်တဘာဝအရာလည်းမကောင်းဘူးသူတို့လက်ထက်မှာမှဟိုနဝတလက်ထက်မှာမှစောက်လာတဲ့ထောင်အစ်အဲ့ထောင်အစ်မှာလည်းဘာမှ facility အပြည့်စုံမရှိတဲ့နေရာမှာဒေါန်ဆန်းစုကြည်ကိုထားတယ်ဆိုကနေကတော်တော်ကိုရုပ်မှရက်ဆက်တဲ့လူတွေဟိုရုံးကတို့ရှင်လို့တောင်းမရဘူးအဲ့တော့ဒေါန်ဆန်းစုကြည်ရဲ့33ဟိုညာနန်းပုံသာလန်းကသူနိုင်ငံတော်ဟိုဟိုဟာတိုင်းနိုင်ငံလုတ်တဲ့အချိန်တုန်းကပြီးခဲ့တဲ့အိမ်ကပစ္စည်းတွေကိုတောင်းမှဘယ်မှာဘလို့သိမ်းလဲမသိဘူးကျွန်တော်ရှိကိုအဲ့လာရောင်တော်ကိုလာပို့တာကအမေးအိမ်ရှိကထောင်းရုပ်ကြီးနှစ်ရုပ်ရှိတဲ့အချိန်မှာဟိုအင်္ဂလိပ်ရုပ်ကြီးနှစ်ရုပ်ပေါ့ထောင်းရုပ်ကြီးအဲ့ဒါကိုကျွန်တော်လာရောင်တော်ကိုလာပို့တယ်အဲ့ကနေကအညှိုးထားတယ်နော်ကျွန်တော်ကစီရင်အေးနဲ့လက်ခံတယ်ဇီကွေယုံနေရောက်ပါတယ်မြေမြေအိုးလက်မှုပညာအယုတ်ကလေးတွေပါတယ်အခုအဲ့ဒါတွေဆိုလဲခိုးခံတဲ့ပါပြီလားမသိဘူးဘယ်လိုဖြစ်သွားပြီလဲတော့ကျွန်တော်မသိတော့ဘူးဆိုတော့အဲ့လိုလာပို့တဲ့အချိန်မှာစီရင်အင်းနဲ့ကျွန်တော်လက်ခံတယ်ဟိုမဟုတ်တဲ့ဥစ္စာကိုတော့ကျွန်တော်လက်မမတွန်းနိုင်ဘူးဆိုတော့ပြောတယ်ပြီးတော့ဒေါန်ဆန်းစုကြည်အဲ့တုန်းကဟိုအမေမှားလိုက်တဲ့ဥစ္စာရှိတဲ့သူ့ပစ္စည်းတွေကိုဟိုရှော့အိတ်တရားစနော်ဘယ်လိုထုတ်မလဲဟိုကျော်ကျိုးချုပ်တဲ့အခွေတွေကစာအုပ်စာတမ်းတွေအကုန်လုံးဟိုဘလို့ထိမ့်သိမ့်ထားလဲတော့ကျွန်တော်မသိဘူးဒီလိုဟိုကဘာတိခေါင်းဆောင်တယောက်ကိုနော်တာမန်ဟိုအကျဉ်းသားတွေထားတယ်လို့မျိုးကိုလောက်တာ
ဒီတောင်ဆန်းစုကြည်ကိုသူတို့ထောင်ထဲမှာထားတယ်လို့ပြောတယ်အဲ့ဒါဘယ်မှာရှိနေလဲရှင်တောင်ဆန်းစုကြည်ကိုသူမှာထား
ဟုတ်ကဲ့နေပြီးတော့အချုပ်ထောင်မှာပါနေပြီးတော့အချုပ်ထောင်မှာကျွန်တော်ပုံလေးတောင်ဆွဲကြလို့ရတယ်နေပြီးတော့အချုပ်ထောင်ကဟိုဝင်းမှာဒီဘူးပြီးတာနဲ့မိမဆောင်ရှိတယ်မိမဆောင်ပြီးတာနဲ့ကျွန်တော်တို့ဟိုတိုက်ရှိတယ်ဒါမိန်ကြီးအဝင်လဲအဲ့မိမဆောင်အရှိလေးမှာဟိုမိန်ကြီးရှိတယ်ဒါဟိုဒီဘက်အရှိအဝင်ဆုံးကဒါကဝင်လာတဲ့ဥစ္စာပေါ့နော်ဒါဘူးဒီမှာဒေါန်ဆန်းစုကြည်ကိုဒီမှာအဲ့မိမဆောင်ပေးရဒီလိုအဆောင်လေးမှာထားတယ
်စစ်ကောင်စီကဘာကြောင့်ဒေါန်ဆန်းစုကြည်ကိုဒီလောက်ထိဆူဆူရွာဆက်ဆံနေလို့မြင်လဲရှင
်အော်အဓိကကတော့တစ်ချက်သေးပဲဗျနော်သူတို့ရဲ့ မလာမနာလိုမုံတိမှုပြနော်ဒေါန်ဆန်းစုကြည်ကိုအခုမှမုံတော့မဟုတ်ဘူးနော်စုပ်စုတစုလုံးကအစင်ဆက်မုံခဲ့တာ88ခနဲ့ရဒါပေမဲ့ဒေါန်ဆန်းစုကြည်လိုသူတို့ကသဘောထားမမြင့်မြတ်ဘူးမကြီးမြတ်တဲ့အခါကျတော့သူတို့မလုံနိုင်တာကိုမနာလိုစိတ်နဲ့ပဲအဓိကဖြစ်သွားတာကျန်တာကဟိုသူတို့ရဲ့ဥစ္စာတွေကိုချိန်ကြောက်တာတို့ဘာတို့ဆိုတာကသူတို့ရဲ့စွဲရင်ချက်တွေပဲအခြေခံတစ်ချက်ကတော့ရှင်းရှင်းလေးပဲဒေါန်ဆန်းစုကြည်ကိုသူတို့ကဘလို့မှမရှင်းနိုင်ဘူးဟိုကမေတ္တာလည်းရှိတယ်လူတွေအပေါ်မှာမေတ္တာနဲ့ပဲသူကောင်းမွန်စွာဟိုပြောဆိုဆက်ဆံတယ်စစ်တပ်ကိုလည်းကောင်းအောင်လုပ်ပေးခြင်းလားအဲ့ဒီခါကျတော့သူ့ရဲ့စိတ်ထဲမှာကဒေါန်ဆန်းစုကြည်ကတက်ကိုဖြိုခွဲတယ်လို့သူတို့ကအစွဲကြီးစွဲလာခဲ့ကြတယ်ဒီကေကိုဒေါန်ဆန်းစုကြည်ကမှအညိုတေးနဲ့ကိုလှုပ်နေကြတာ
အဲ့တော့တစ်ဖက်မှာကျတော့ဥမာဒေါန်ဆန်းစုကြည်ကိုဟိုဝေဖန်ကြတာပေါ့နော်အဲ့တော့ကစစ်တပ်ကိုရန်အလျှော့ပေးလွန်းနေအဲနောက်ပြီးတော့ဒီဆရာနာသိမ်းမယ်မန်းတီယက်တန်နဲ့ဒေါန်ဆန်းစုကြည်ဟာကြိုတေးမကာကွယ်နိုင်ခဲ့ဘူးပေါ့နော်စစ်တပ်ပေါ်မှာလည်းရန်ကိုဟိုအလျှော့ပေးလွန်းနေဆိုတော့အဲဒီဝေဖန်မှုတွေနောက်ဒီအဲ့လိုမျိုးပေါ့အာနာသိမ်းမှုပေါ်မှာကြိုတီးရတဲ့တဲ့ဟိုကြိုတင်မကာခွဲနိုင်ဘူးဆိုတော့ဒေါန်ဆန်းစုကြည်ပေါ်ဝေဖန်မှုတွေကြတော့ကိုကျော်ထေးဦးဘယ်လိုမြင်ပါလဲရှင
်ဒေါန်ဆန်းစုကြည်ကသူ့ရဲ့မူဝါဒကိုကရှင်းတယ်လေဟိုအလျှော့ပေးဆက်ဆံတာမဟုတ်ဘူးဒေါန်ဆန်းစုကြည်ကဥပဒေတိုင်းဟိုကတော်တော်လုတ်တယ်ပြောဆိုဆက်ဆံတယ်ဒါကြောင့်မလို့ဒီချိန်နေဒီရောက်လာတာအာနာပထမအချိန်2015ရွေးကောက်ပွဲပြီးတဲ့အချိန်မှာဒါကျွန်တော်သိတဲ့အတွေ့အကြုံမျိုးပြန်ချက်လာပါနော်ဟိုအပြည့်အစုံမဟုတ်ဘူးအဲ့ချိန်မှာအာနာဟို transition ကောင်းကောင်းလေးဖြစ်ဖို့အတွက်ဘလောက်ထိအလျှော့ပေးဆက်ဆံခဲ့ရလဲပြီးတော့ဒီ9နှစ်ကနေ10နှစ်တန်းသွားရင်ဒီစစ်တပ်ကဟိုတကယ်ကို standard army ဖြစ်လာမယ်သူတို့မတရားယူထားတဲ့ကောင်တွေရဲ့ဘဝတွေကတော့သူတို့အာနာကိုဆွတ်လွတ်ရတော့မယ်ဆိုတာကိုသိလို့သူကဒါကိုမဆွတ်လွတ်နိုင်ဘူးမယုံကြည်နိုင်တာအဲ့တော့ဟိုဝေဖန်တဲ့လူတွေကိုလည်းဟိုကျွန်တော်အပြစ်မပြောပါဘူးသူတို့တိတိကျကျမသိနိုင်ဘူးဘာလို့ဒေါန်ဆန်းစုကြည်ကဟိုအခုချိန်ထိသူစစ်တပ်နဲ့ဆွေးနွေးခဲ့တဲ့အချိန်ပေါင်းများစွာရှိတယ်ဘယ်တော့မှဟိုဒါကနိုင်ငံတော်လှုပ်ဝှက်ချက်တွေအနေနဲ့သူကဟိုအပြစ်ကိုထုတ်ပြောခဲ့တဲ့လူလည်းမဟုတ်ဘူးထုတ်လည်းမပြောခဲ့ဘူးစစ်တပ်ကတော်တော်ကိုရုပ်မှရက်ဆက်ပြီးတော့အခုချိန်ထိပြည်သူကိုနှိပ်စက်နေတော့အဲဆိုတော့ရမလားဆိုတဲ့အတွေးခေါ်နဲ့တိဆောက်ခဲ့ကြည့်တာနောက်တစ်ခုကသူရဲ့ဘောင်ကိုခုကျွန်တော်တို့လူငယ်တွေလှင်းလင်းမြန်မြန်တိုးတက်ပြီးတော်လှန်စိတ်တွေဖြစ်လာတာဘာလို့လုပ်ရမယ်ဆိုတာတောင်ကျောင်းတောင်ကျောင်းဒေါန်ဆန်းစုကြည်ပြောတယ်လीသူရဲ့ဂိုးကဘာလဲလို့မေးတဲ့အချိန်မှာသူဖြေထားတာရှိတယ်နော်ကျမမလို့လောက်အောင်ကျမရဲ့အဖွဲ့ကြီးမလို့လောက်အောင်ပြည်သူတွေဟာကိုယ်လမ်းပေါ်မှာကိုယ်ရုံရုံကြီးကြီးကိုယ်အခွင့်အရေးကိုကိုယ်ရက်တိနိုင်အောင်လှုပ်တာကျမရဲ့အောင်မြင်မှုပဲတဲ့ကျအဲ့စကားရဲ့အထိပ္ပယ်အတိတ်နဲ့ကအခုဒီနေ့ဒီအထိပ္ပယ်တွေပေါ်လာတာသူ9နှစ်အာဏာရတဲ့အတွင်းမှာအစိုးရနှစ်ရပ်ပုံစံဖြစ်တယ်အကောင်းဆုံးနဲ့အငြိမ်းချမ်းဆုံးဖြစ်အောင်တိုင်းပြည်ကိုအတိုးတက်ဆုံးလမ်းကြောင်းပေါ်ကိုခေါ်သွားတာ
ဒါကတော့နိုင်ငံရေးအကျဉ်းသားဟောင်းလည်းဖြစ်ဒေါက်ဆန်းစုကြည်ကိုအနီးကပ်အကူအညီပေးခဲ့သူကိုကျော်ထေးဦးကိုဆက်သွယ်မေးမြန်းခဲ့တာပါရှင်မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်ဒီမှာဒီမှာ
ဒေါန်ဆန်းစုကြည်နဲ့အနီးကပ်အလုတ်လုတ်ကန်ခဲ့တဲ့နိုင်ငံရေးအကျဉ်းသားဟောင်းကိုကျော်ထေးဦးကိုမိုက်အင်ဂျင်နိုင်ကမေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာ VOA American တန်ရဲ့မလ6ရက်တနင်္လာမနေ့ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ် VOA American တန်ရဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmesc@voanews.com ဖြစ်ပါတယ်ခင်ဗျာ
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မျက်ဖန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးမန္တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကားသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
VOA American အတန်ကားနေ့မနေ့ပိုင်းအစီအစဉ်တွေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့ကြန့်ရှိနေတဲ့သတင်းပတ်စင်တွေကိုထုတ်လွှင့်ပေးပါတော့မယ်မြန်မာစစ်တပ်ရဲ့စစ်ရာဇဝတ်မှုတွေလူ့အခွင့်အရေးချိုးဖောက်မှုတွေကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးကတင်သွင်းမှုရှိတယ်လို့ NUG ဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ်ဒီအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအနေနဲ့စောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ပေးပါမယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေမြန်မာစစ်တပ်ရဲ့ဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေရပ်တန့်စေဖို့ဆိုရင်ပြစ်တင်ချုပ်ချယုံနဲ့မလုံလောက်ပါဘူးအရေးယူအပြစ်ပေးနိုင်ဖို့လိုအပ်တယ်ဆိုတဲ့အကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွေးနိုင်ပါစစ်ကောင်စီရဲ့အင်အားသုံးနှိမ်နင်းနေတာတွေနဲ့ပတ်သက်လို့ပြင်းထန်တဲ့အချက်လက်တွေပါဝင်တဲ့မြန်မာနိုင်ငံနဲ့သက်ဆိုင်တဲ့လူခွင့်ရေးအစည်းအဝေးစာကိုမတ်လ9ရက်နေ့မှာလူခွင့်ရေးမဟာမင်းကြီးတဲ့ဘောဂတက်ကကုလသမဂ္ဂလူ့အခွင့်အရေးကောင်စီညီလာခံမှာတင်သွင်းဖို့ရှိနေကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရလူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကပြောကြားတဲ့အကြောင်းကိုဖေဖော်ဝါရီ26ရက်နေ့ VOA သတင်းမှာဖော်ပြခဲ့တာတွေ့ရပါတယ်။52ကြိမ်မြောက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီညီလာခံကိုဖေဖော်ဝါရီ28ရက်နေ့ကနေ AB လ4ရက်နေ့ထိကျင်းပပြုလုပ်မှာဖြစ်ပါတယ်။အဲ့ဒီညီလာခံမှာမြန်မာနိုင်ငံကိုကိုးစားပြုတဲ့ကိုယ်စားလှယ်တော့တက်ရောက်ခွင့်ရမှာမဟုတ်ပဲမနှစ်ကလိုပဲခုံလွတ်ထားရှိမှာဖြစ်ကြောင်းသိရပါတယ်။လူ့အခွင့်အရေးကောင်စီညီလာခံကျင်းပပြုလုပ်မဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရောက်ရှိနေတဲ့လူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းဟာဖေဖော်ဝါရီလ24ရက်နေ့ကကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဗော်ဂါတက်နဲ့တွေ့ဆုံဆွေးနွေးခဲ့ပြီးမြန်မာနိုင်ငံမှာဆက်လက်ပြီးဆိုးရွားလာနေတဲ့စစ်ကောင်စီရဲ့လေကြောင်းကပစ်ကတ်တိုက်ခိုက်မှုတွေရွာတွေကိုမီးရှို့လူတွေကိုဖမ်းဆီးတပ်ဖြတ်နေတဲ့အခြေအနေတွေကိုတင်ပြခဲ့ပါတယ်
ဝင်းကြီးဦးအောင်မျိုးမင်းကလူ့အခွင့်အရေးကောင်စီဟာပိုပြီးပြင်းထန်တဲ့အချက်တွေပါတဲ့အစီရင်ခံစာကိုထုတ်ပါလိမ့်မယ်။လူ့အခွင့်အရေးမင်းကြီးအစ်သက်ဟာလူ့အခွင့်အရေးအခြေခံစိတ်ဓာတ်ရှိတဲ့သူဖြစ်ပါတယ်။မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေကိုကောင်းကောင်းသိသူတစ်ယောက်ဖြစ်တဲ့အတွက်အားကိုးရတဲ့သူဖြစ်မှာပါလို့ VOA ကိုပြောကြားခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံအတွင်းမှာဆိုးဝါးတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေဆက်တိုက်ဖြစ်ပေါ်နေပါတယ်။စစ်ကြောရေးစခန်းတွေမှာအကျဉ်းထောင်တွေထဲမှာတိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေဖြစ်ပွားနေတဲ့ကျေးလက်ဒေသတွေမှာရက်ဆက်ကြမ်းကြုတ်တဲ့စစ်ကောင်စီတပ်တွေရဲ့လူ့အခွင့်အရေးချိုးဖောက်မှုတွေတပ်ဖြတ်မှုတွေဟာနိုင်ငံအနှံ့မှာနှိမ့်စင်တဲ့အမျှဖြစ်ပွားနေတာကိုတွေ့ကြရမှာဖြစ်ပါတယ်
။ VOA ကမေးမြန်းထုတ်လွှင့်ခဲ့တဲ့စစ်တပ်ရဲ့ဖမ်းဆီးခြင်းခံခဲ့ရပြီးအကျဉ်းထောင်ကပြန်လည်လွတ်မြောက်လာသူကိုမင်းသွေးတဲ့နဲ့ကိုကျော်ထေးဦးတို့ရဲ့ပြောပြချက်တွေမှာစစ်ကြောရေးနဲ့အကျဉ်းထောင်တွေကငရဲကန်းတပွဲလူမဆန်တဲ့ညှဉ်းပန်းနှိပ်စက်မှုနဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုအတိုင်းအတာကြားသိရပါတယ်။ဖေဖော်ဝါရီ19ရက်နေ့ကိုမင်းသွေးတဲ့နဲ့မေးမြန်းကမ်းမှာငယ်ရွယ်လှပတဲ့အမျိုးသမီးငယ်တဦးကိုစစ်ကြောရေးမှလက်ထိတ်ခတ်မျက်စိပိတ်ပြီးအဝတ်အစားတွေတကိုယ်လုံးချုပ်ကာစစ်ကြောသူတွေကတယောက်ပြီးတယောက်ကြည့်ကာဟားတိုက်ရဲမောအမနာပပြောစကားတွေကြောင့်အဲ့ဒီအမျိုးသမီးငယ်ဟာစိတ်ဒဏ်ရာရပြီးအင်းစိန်ကျင်းထောင်ထဲမှာကိုကိုကိုတတ်တည်ဖို့စူးစမ်းခဲ့တဲ့ဖြစ်ရပ်ဖေဖော်ဝါရီ26ရက်နေ့ကိုကျော်ထေးဦးနဲ့တွေ့ဆုံမေးမြန်းကမ်းမှာကိုကျော်ထေးဦးကိုတွားလေးချောင်းကျွတ်ထွက်သွားတဲ့အထိရိုက်နှက်စစ်ဆေးတာစပွဲပေါ်မှာလက်ပစ်ပုံးတနတ်ကြီးစံတွေပြပြီးမင်းကိုတတ်ပစ်လို့ရတယ်မင်းကိုတတ်လိုက်လို့ငါတို့ဘာမှမဖြစ်ဘူးငါတို့ယာရူးတောင်တက်အောင်မယ်လို့ရိုင်းဆိုင်စွာပြောဆိုချင်းကြောက်တဲ့ဖြစ်ရပ်တွေဟာဆိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုတွေဖြစ်တယ်ဆိုတာအထူးပြောဖို့လိုမယ်မထင်ပါဘူး
မြန်မာမဟာဗျူဟာနဲ့မူဝါဒရေးရာအင်စတီကျူ ISP မြန်မာရဲ့ဆရာနာသိန်းနှစ်နှစ်ပြည့်အကျိုးဆက်တွေကြောင်းဖော်ပြတဲ့မြေအုပ်တို့ပြိုလျာကဏ္ဍအပိုင်းနှစ်မှာစစ်ပြေးဒုက္ခသည်နှစ်တန်းနဲ့မိရှုခံရတဲ့အင်ဂျီ6တန်းဝန်းကျင်ရှိတယ်လို့ဖော်ပြထားပါတယ်။မြေအုပ်တို့ပြိုလျာကဏ္ဍအပိုင်း9မှာတော့ကလေးငယ်တွေလူငယ်တွေပညာသင်ခွင့်ဆုံးရှုံးနေတာ8တန်းကနေ10တန်းထပ်မင်းရှိတယ်လို့ဖော်ပြထားတာတွေ့ရပါတယ်။ဒီစရင်ကိန်းကနဲအချက်လက်တွေဟာစစ်ကောင်စီလက်ထက်မြန်မာနိုင်ငံမှာဘလောက်ဆုပ်ယုပ်ပျက်စီးနေပြီးလူ့အခွင့်အရေးအခြေအနေတွေဘလောက်ဆိုးဝါးနေတယ်ဆိုတာညွှန်ပြနေပါတယ် နိုင်ငံတကာလူ့ခွင့်ရေးဆောင်ကြီးအဖွဲ့ကြီးဖြစ်တဲ့ Human Rights Watch အဖွဲ့ကြီးကလည်း2023ခုနှစ် January လ31ရက်နေ့ကထုတ်ပြန်ချက်တစ်ခုပြုလုပ်ခဲ့ပါတယ်။အဲဒီထုတ်ပြန်ချက်မှာမြန်မာစစ်တပ်ဟာသူတို့ကိုစန့်ကျင်သူတွေကိုပိုမိုကျယ်ပြန့်စွာဖိနှိပ်တပ်ဖြတ်မှုတွေလုပ်လာတယ်လို့ဖော်ပြထားပြီးအဲဒီထုတ်ပြန်ချက်မှာမြန်မာစစ်တပ်ဟာနှစ်နှစ်တာကာလအတွင်းမှာမြန်မာပြည်သူတွေကိုအကြမ်းကြုတ်အရက်ဆက်ဆုံးဖိနှိပ်ချေမှုန်းကြတာတွေဟာလူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တယ်လို့စစ်ရာဇဝတ်မှုကျူးလွန်ရလဲရောက်တယ်လို့ Human Rights Watch အဖွဲ့ကြီးရဲ့အာရှဆိုင်ရာဒါရိုက်တာ Elaine Pearson ရဲ့ပြောကြားချက်ကိုထည့်သွင်းဖော်ပြထားပါတယ်
။ဒါအပြင်မြန်မာစစ်တပ်ဟာရခိုင်ပြည်နယ်တွင်ကရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုတွေကြောင့်ရိုဟင်ဂျာတွေဟာအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုတိမ့်နဲ့ချီထွက်ပြေးခိုလုံခဲ့ကြရတာတွေဟာပြည်တွင်းရေးကိုကျော်လွန်ပြီးနိုင်ငံတကာဆိုင်ရာလူအခွင့်အရေးကိစ္စရပ်ဖြစ်ခဲ့ရပါတယ်။ဒီလိုအခြေအနေတွေမှာမြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုနိုင်ငံတကာကထိထိရောက်ရောက်တားဆီးနိုင်ဖို့နီးလန်းရှာကြရမှာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့အမျိုးသားညီညွတ်ရေးအစိုးရလူအခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကတော့VOA ကိုအခုလို့ပြောပါတယ်
ကျွန်တော်တွေ့ဆုံခဲ့တဲ့လူခွေဆိုင်ရာမဟာမင်းကြီးတင်ပြမဲ့အစီရင်ခံစာကတော့အရင်ကတည်းပုံမှုပြင်းထန်မဲ့ပုံစံမျိုးကျွန်တော်တွေ့ရတယ်ပုံမှုပြင်းထန်လဲဆိုတာရှုံချတာတွေမကပဲနဲ့တကယ်ကိုစိုးဝါလာတဲ့မြန်မာနိုင်ငံရဲ့လူခွေအခြေအနေကိုနိုင်ငံတကာကပုံမှုအရေးယူဆောင်ရွက်ဖို့တိုက်တွန်းချက်တွေပါမသေးကြပါတယ်နောက်ထပ်ထူးခြားတာတစ်ခုကဒီခေါက်မှာဒီ52ကြိမ်မြောက်ကျွန်တော်နီလာကံမှာမြန်မာနိုင်ငံရဲ့လူခွေနဲ့ပတ်သက်တဲ့စုံဖြတ်ချက်ကိုဥရောပတမကကတင်သွင်းมาဖြစ်ပါတယ
်ဟုတ်ပါတယ်မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့မြန်မာစစ်တပ်ရဲ့လူခွေချိုးဖောက်မှုတွေလူမျိုးတုံးတပ်ဖြတ်မှုတွေလူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့စစ်ရာဇဝတ်မှုမြောက်တဲ့ကျူးလွန်မှုတွေကိုတားဆီးနိုင်ဖို့ဆိုရင်အစိုးရကစားတွေထုတ်ပြန်ရုံစိုးရိမ်ရုံပြစ်တင်ချုပ်ချနေရုံနဲ့မလုံလောက်တော့ပါဘူးကျူးလွန်သူတွေကိုအရေးယူအပြစ်ပေးမှုတွေပြုလုပ်ဖို့လိုအပ်ပါလိမ့်မယ်။ကျူးလွန်သူတွေပြစ်ဒဏ်ကကင်းလွတ်ခွင့်ရနေသည်၍လူအခွင့်အရေးချိုးဖောက်မှုတွေကရပ်တန့်သွားမှာမဟုတ်ဘဲဆက်လက်ဖြစ်ပေါ်နေနိုင်ကြောင်းပါခင်ဗျာ
။ပြည်သွင်းနိုင်စီစဉ်တင်ဆက်တဲ့ကမ္ဘာမြမမီဒီယာမြင်ကွင်းကိုနားဆင်ကြည့်ရှုကြရတာပါ။ဆက်လက်ပြီးတော့ ISP မြန်မာရဲ့မြင်ကွင်းကျဲအစီအစဉ်ကိုလည်းထုတ်လွှင့်ပေးချင်ပါတယ်။အာနာတိတ်နှစ်နှစ်ပြည့်နောက်ပိုင်းမှာစစ်ကောင်စီကမြို့နယ်ပေါင်း40ကျော်ကိုစစ်အုပ်ချုပ်ရေးကြီးညာခဲ့ပါတယ်။ဒါကြောင့်အာနာတိတ်မှုအလွန်စစ်အုပ်ချုပ်ရေးသတ်မှတ်ထားတဲ့မြို့နယ်ပေါင်းက48မြို့နယ်ရှိပါတယ်။ ISP မြန်မာဒီတစ်ပတ်မြင်ကွင်းကျဲမှတ်စုမှာစစ်အုပ်ချုပ်ရေးမြို့နယ်တွေနဲ့ပြည်ပကအခြေအနေတွေကိုအချက်အလက်အခြေပြုပိုင်းခြားပြီးဖော်ပြတင်ဆက်ထားပါတယ်ခင်ဗျာ။
အာနာသိန်းနှစ်နှစ်ပြည့်နောက်ပိုင်းမှာစစ်ကောင်စီကမြို့နယ်ပေါင်း40ကိုစစ်အုပ်ချုပ်ရေးကြီးညာခဲ့ပါတယ်။ဒါကြောင့်အာနာသိန်းမှုအလွန်စစ်အုပ်ချုပ်ရေးကြီးညာထားတဲ့မြို့နယ်ပေါင်း48မြို့နယ်ရှိလာပါတယ်။စစ်အုပ်ချုပ်ရေးကြီးညာထားတဲ့မြို့နယ်တွေဟာတိုင်းနယ်ပြည်နယ်၉ခုအတွင်းမှာရှိပါတယ်။မြို့နယ်48မြို့နယ်ထဲမှာအများစုဟာစကိုင်းတိုင်းတွေကမြို့နယ်တွေဖြစ်ပါတယ်။အာနာသိန်းနှစ်နှစ်ပြည့်ချိန်မှာစကိုင်းတိုင်းတွင်မြို့နယ်12ခုကိုစစ်အုပ်ချုပ်ရေးစတင်ပါတယ်။နောက်ပိုင်းမှာရွှေဘူဝက်လက်နဲ့အရာတော်မြို့နယ်တွေကိုထပ်ပေါင်းခဲ့တာကြောင့်14မြို့နယ်ဖြစ်လာပါတယ်အာနာသိန်းနှစ်နှစ်အတွင်းဖြစ်ခဲ့တဲ့တိုက်ပွဲတည်နေရာအရေးအတွက်နဲ့စေုပ်ချုပ်ရေးထုတ်ပြန်ခဲ့တဲ့နယ်မြေတွေကိုကြည့်တဲ့အခါရာနှုန်းပြေတိုက်ရိုက်အချိုးကျတာမျိုးမရှိနေတာကိုတွေ့ရပါတယ်ကရင်ပြည်နယ်9မြို့နယ်ရှိတဲ့အထက်2မြို့နယ်ကိုစစ်အုပ်ချုပ်ရေးကြီးညာခဲ့ပါတယ်။ကရင်ပြည်နယ်မှာတိုက်ပွဲ 4,200 ကျော်ဖြစ်ခဲ့ပြီးမဲ့စစ်အုပ်ချုပ်ရေးကြီးညာထားတဲ့မြို့နယ်တွေမှာတိုက်ပွဲ 150 ကျော်ပဲဖြစ်ထားပါတယ်။ချင်းပြည်နယ်9မြို့နယ်မှာပလောက်ဝကလွဲလို့10မြို့နယ်မှာစစ်အုပ်ချုပ်ရေးကြီးညာပါတယ်။ချင်းပြည်နယ်9မြို့နယ်မှာတိုက်ပွဲ996ကျင်းထက်မနည်းဖြစ်ခဲ့ပြီးစေုပ်ချုပ်ရေးကြီးညာတဲ့ရှစ်မြို့နယ်မှာတိုက်ပွဲ950ထက်မနည်းဖြစ်ခဲ့ပါတယ်။စကိုင်းမကွေးနယ်တနင်္သာရီဒေသတွေမှာလည်းတိုက်ပွဲပြင်းထန်တဲ့မြို့နယ်တချို့ကိုခြံလက်ခဲ့တာတွေ့ရပါတယ်။တိုက်ပွဲမဖြစ်တဲ့ရန်ကုန်တိုင်းအတွင်းက6မြို့နယ်ကလည်းစေုပ်ချုပ်ရေးအောက်မှာဆက်ရှိနေပါတယ်။ ဆဲဥချုပ်ရေးကြီးညာထားတဲ့ဒေတာတွေမှာလှုပ်ရှားနေတဲ့ဒေတာကံပြည်သူ့ကာကွယ်ရေးတပ်ရင်းတပ်ဖွဲ့စစ်ကြောင်းတရားကျော်ရှိပါတယ်။အစ်စ်ပေါ်လာတဲ့လက်နက်ကင်တပ်တွေက20ရာခိုင်နှုန်းနီးပါးဟာဆဲဥချုပ်ရေးမျိုးနယ်တွေမှာရှိနေတယ်လို့ယူဆနိုင်ပါတယ်။အာနာသိမ့်မှုအလော်နိုင်ငံအနှံ့မှာလက်နက်ကင်တပ်ဖွဲ့ပေါင်း989ဖွဲ့ထက်မနည်းရှိလာပါတယ်။ဒီအထက်ကတပ်ရင်းတပ်ဖွဲ့စစ်ကြောင်း108ခုထက်မနည်းဟာဆဲဥချုပ်ရေးမျိုးနယ်တွေမှာလှုပ်ရှားနေပါတယ်။စစ်ကောင်စီတပ်မ၈ခုအောက်ကလက်အောက်ခံတပ်တွေလည်းစေုပ်ချုပ်ရေးမြို့နယ်တွေမှာရှိနေပါတယ
် ISP မြန်မာရဲ့မြင်ကွင်းကျယ်အစီအစဉ်ကိုနားဆင်ကြည့်ရှုကြရတာပါအခုဆက်လက်ပြီးတော့VOA မြန်မာပိုင်းကတောတာရှင်တွေပေးပို့လာတဲ့ပေးစာပြန်စာတွေကိုစူးစီးပြီးမအေးတန်တာကျော်စူးစီးတင်ဆက်ထားတဲ့မြန်မာပြည်မှပေးစာများကဏ္ဍနားဆင်ကြည့်ရှုကြအောင်ပါခင်ဗျာ
ကင်းရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်ပြည်ကနေ့စဉ် Facebook ပေါ်ကထုတ်လွှင့်မှုတွေအောက်မှာရေးလာတဲ့ comment တွေမှာဆိုရင်တော့ဦးသိန်းစောဆိုတဲ့သရရှင်က VOA ခင်ဗျာအသက်14နှစ်ကစပြီးတော့စီစဉ်နေအားလုံးနားထောင်ခဲ့ပါတယ်အခုအသက်49နှစ်ပါထာဝရအားပေးလျက်ပါတယ်မြန်မာပြည်ကြီးအမြင်ငြိမ်းချမ်းရေးရပါစေဆိုပြီးတော့ရေးလာပါတယ်ဟုတ်ကဲ့ပါငယ်ငယ်ကလေးကနှစ်ပေါင်းများစွာနားဆင်လာတဲ့သူပါနော်မြန်မာနိုင်ငံအမြင်ငြိမ်းချမ်းရေးရပါစေလို့ထပ်တူဆုတောင်းပေးချင်ပါတယ်ဇင်မာလွင်ဆိုတဲ့သရရှင်ကတော့မင်္ဂလာပါ VOE ရေတဲ့မင်္ဂလာပေါင်းနဲ့ပြည့်စုံပါစေလို့အားလုံးတွေ VOE ကနေနှုတ်ဆက်ပါတယ်အခုလိုမျိုးမှန်ကန်တဲ့သတင်းတွေတင်ဆက်ပေးလို့လည်းအထူးကျေးဇူးတင်ပါတယ်နောက်လည်းအခုလိုမှန်ကန်တဲ့သတင်းတွေတင်ဆက်ပေးပါနဲ့ Messenger ကရေးလာတာပါဟုတ်ကဲ့ Messenger လွင်အထူးကျေးဇူးတင်ပါတယ်နော်အစီအစဉ်တွေကိုဆက်ပြီးအားပေးနေပါအောင်လို့ပြောချင်ပါတယ် VOE စာရေးတော်တော်နဲ့ရေးပြတော့မှာမဟုတ်ဘူးဆိုပြီးတော့နှုတ်ဆက်စာတစောင်းရေးလာတဲ့သရရှင်မက်ဆန္ဒကတော့စာမေးလဲအစီအစဉ်တွေကိုနားထောင်နေမှာပါလို့ဆိုလာပါတယ်
။ဟုတ်ကဲ့ပါ VOE ရေ Sunday ဒီ14ရက်နေ့ညသတင်းတွေကိုအစဉ်ပြေစွာနဲ့အပြည့်အစုံပြန်ပြီးတော့နားထောင်လိုက်ရပါတယ်။စကလုံးအမားလေးတွေဖတ်မိတဲ့ကိစ္စအမျိုးလေးတွေကိုတော့ကျွန်မအနေနဲ့က VOE ရဲ့သတင်းတွေကိုနေ့စဉ်နားထောင်နေတဲ့သူအနေနဲ့ဖြည့်ပြီးတော့နားလည်ပေးနိုင်ပါတယ်။ကျွန်မတို့ပေးပို့တဲ့စာတွေကိုလည်းစကလုံးလိုအပ်တာလေးတွေပါသွားရစမြဲပါပဲလေ။ကျမတို့မြန်မာပြည်သူတွေအထွတ်ကတော့ဒီလောက်ထိသတင်းအလုတ်ကနေစူးစမ်းကူညီပေးနေကြတာကိုပဲကျေးဇူးတင်လာပါပြီ။မြေပြင်သတင်းတွေကိုဆက်သွယ်ပြီးပြည်သူတွေစီကိုအရောက်ပို့ပေးနေတဲ့မြန်မာနဲ့ထိုင်းကသတင်းသမားဝိုင်းတော်သူဝိုင်းတော်သားတွေကိုလည်းတကယ်ကိုကျေးဇူးတင်မိပါရယ်။အလုတ်သတင်းတောက်ဦးစီသူအောင်မြင့်ရဲ့ဘိုးဘံဘာတွေလုံနေတယ်လဲဆိုတဲ့စောင်းပါဆိုရင်အဲ့ဒီအချိန်ကာလမှာမြန်မာပြည်သူအများစုအတွက်သတိချက်စရာစောင်းပါတစ်ပုဒ်ဖြစ်ခဲ့ရပါတယ်။အခုဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြန်ကဘာအစီအစဉ်ကိုနားထောင်လိုက်တော့လေအဲ့ဒီတစ်ခေါက်တုန်းကဝေဝါးနေတဲ့ကျမတို့ရဲ့စိတ်တွေနည်းနည်းတော့ငြိမ်အေးသွားရလို့ကျမအဲ့ဒီရက်တုန်းကလည်း VOA ကိုစာရေးပြီးတော့ပေးပို့ခဲ့ပါသေးတယ်။ကဏ္ဍတိုင်းမှာအချိုးဖြစ်စေတဲ့ဘုဒ္ဓအပောင်းကိုတင်ဆက်ပေးနေတာလို့ထင်မိပါတယ်။အခုလည်းကျမစာရှည်ကြီးရေးပြီးတော့ဝိုင်းတော်သူဝိုင်းတော်သားအားလုံးကိုနှုတ်ဆက်လိုက်ပါတယ်။ကျမ VOA ကိုအချိန်တော်ကြာစာရေးပြတော့မှာမဟုတ်တော့လို့ပါ။ဒါပေမဲ့ VOA ရဲ့ညစဉ်သတင်းတွေကိုတော့အမြဲမလွတ်တမ်းနားထောင်နေမှာပါ။ကျမချစ်တဲ့ VOA ရဲ့ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကိုစိတ်နှစ်ပါးချမ်းသာချမ်းသာစွာနဲ့အေးချမ်းသာရတဲ့ဘဝခီးရှည်ကြီးကိုကြော်ဖြတ်လျှောက်လန်းနိုင်သူတွေဖြစ်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်
။ဟုတ်ကဲ့ဂျေဆုတင်ပါတယ်မက်ဆန်နာကြီး။ပေးတဲ့ဆုနဲ့ပြေးကြရပါစေလို့အားလုံးကိုစားလဲပြန်ပြီးပြောချင်ပါတယ်နော်။မက်ဆန်နာကအစီအစဉ်နဲ့ကြည့်မရဘူးလို့လည်းပြောလာတာပါ။ညာခွန်နာရအစီအစဉ်ကိုရှာလို့မရဘူးတဲ့ခဏလေးပဲနားထောင်လိုက်ရတယ်။ line တွေကလားဖုန်းကလားထိုင်ပြီးစဉ်းစားနေမိတဲ့ VOA ရေတဲ့။မဆန္ဒကြီးတခါတလေမှာကျမတို့ Facebook ကအမှားယွင်ဖြစ်တတ်ပါတယ်။နားထောင်မရအဲ့လိုခါမျိုးမှဖြစ်တယ်ဆိုရင် YouTube တို့ VOA Burmese website တို့မှာတွားပြီးတော့နားထောင်ကြည့်ရှုစေချင်ပါတယ်။ကျမတို့ Jerusalem ကထုတ်လွှင့်ချိန်မှာ Facebook ပေါ်တက်အောင်လို့
လှုပ်ထားတယ်။ automation စနစ်ကကြောင်ပြီးတော့မလာတာမျိုးဖြစ်တတ်ပါတယ်နော်။အဲ့ဒါကိုမဖြစ်အောင်လည်းကျွန်တော်တို့ကာကွယ်လို့မရပါဘူး။သူ့ဘာသူထားပြီးတော့ဖောက်တာမျိုးပါ။ဒါကြောင့်မလို့ကျွန်မအခု link လေးတွေထည့်ပေးလိုက်ပါတယ်။ခုနပြောတဲ့ YouTube တို့ကျွန်တော်တို့ internet ပင်မစာမျက်နှာတို့ဖြစ်ပါတယ်။အဲ့ဒီမှာနားထောင်ကြည့်ပါနော်။သူ့လိုပဲနောက်ထပ်သောရရှင်ဥတုကလည်းမေးထားတာပါ။တခါတည်းဥတုကိုလည်းဖြည့်ပေးလိုက်ပါတယ်နော်။ကျမအိမ်မှာကျမတို့ရဲ့ internet စာမျက်နှာ link ဖြစ်တဲ့ bams.voanews.com/radio ဆိုတဲ့ link ကိုထည့်ပေးလိုက်ပါတယ် radio season တိုက်ရိုက်နားထောင်လို့ရအောင်ပါနောက်တစ်ခု youtube စာမျက်နှာမှာတော့ youtube.com/@voabams မှာသွားပြီးတော့ကြည့်ရှုနားဆင်နိုင်ပါတယ်ရှင်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်နေကိုယ်ပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိတာပါဒီထဲမှာတော့အခုနှစ်နှစ်အတွင်းပြည်သူတွေအများကြီးကိုထိခိုက်မှုရှိနေတဲ့ဆေးဘေးဒဏ်နဲ့ပတ်သက်ပြီးတော့ရေးလာတဲ့သရရှင်တယောက်ရဲ့စာကိုဖော်ပြပေးခြင်းပါတယ
် VOE ဝိုင်းတော်သူဝိုင်းတော်သားအားလုံးကျမ်းမာချမ်းသာကြပါစေလို့ပထမဆုတောင်းမေတ္တာပို့သပါတယ် VOE ကိုအကြံပြုပါစေကျေးလက်ဒေသတွေမှာဆစ်ဆောင်နေရတဲ့အမျိုးသမီးတွေကလေးတွေနဲ့တကြီးရွယ်အိုတွေတော်တော်ဒုက္ခရောက်နေကြပါတယ် UN တို့ American တန်ယုံတို့ကလူမှုကူညီရေးအသင်းတွေနဲ့ပူးပေါင်းပြီးလူသားချင်းစာနာတဲ့အကူအညီတွေကိုကျေးလက်တော်ရွာတွေတောတောင်တွေပေါ်ထိလိုက်လံကူညီပေးစေချင်ပါတယ် VOA မှာတဆင့် American တန်ယုံကိုပြောပြပေးပါခင်ဗျာအရေးတကြီးလိုအပ်အကူအညီပေးဖို့မေတ္တာရက်ခံပါတယ်ခင်ဗျာ
ဒါကစစ်ဘေးဒဏ်ကြောင့်အိုးအိမ်ပြေးရတဲ့သူတွေရဲ့ဒုက္ခပါစစ်ဘေးဒဏ်သင့်ဒေတာတွေပိုများလာတဲ့အတွက်ကြောင့်မလို့အဲ့ရက်ဒေတာကအရင်တော့အေဂျင့်ခဲ့တဲ့နေရာဒေတာတွေမှာတော့မှပြည်သူတွေဘလောက်ဒုက္ခတွေနဲ့ကြုံတွေ့နေရလဲဆိုတာကိုတင်ပြထားတယ်။တင်းနောက်မဆုအစီအစဉ်ကိုလည်းဒီတစ်ပတ်တင်းင်းကလေး TV Magazine အစီအစဉ်မှာတင်ဆက်ပေးသွားပါရနော်။အဲ့အစီအစဉ်ကိုရေဒီယိုကနေနားထောင်ခြင်းနဲ့ဆိုတော့ရေဒီယိုအစီအစဉ်တင်းလာနေညပိုင်းနဲ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေမှာနားဆင်နိုင်ပါတယ်ရှင်။မြန်မာနိုင်ငံကစစ်မဲ့ပဋိပက္ခကြောင့်စစ်ပြေးဒုက္ခသည်တွေရဲ့ဘဝနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်နော်။သူကတော့နိုင်ငံကအဖွဲ့အစည်းကြီးတွေကိုပြစ်တင်လာတာပါ
။ VOA ဝိုင်းတော်သားများမင်္ဂလာပါခင်ဗျာ။ VOA ကိုငငယ်တဲကအခုချိန်ထိအမြဲနားထောင်ပြစ်ပါတယ်။တခါမှတော့အဆင်မပြေဘူးပါဘူး။အခုပထမဆုံးအချိန်ရေးလိုက်တာပါ။ကျွန်တော်ပြောချင်တာက UN တို့ UN နဲ့ဆက်ဆက်တဲ့အဖွဲ့အစည်းတွေအကြောင်းပါ။အဲ UN ရဲ့အပေါင်းအပါအဖွဲ့အစည်းတွေကမြန်မာပြည်နဲ့ပတ်သက်ရင်စိုးရိမ်ကြောင်းရှုံချကြောင်း statement တွေထုတ်တာကလွယ်ပြီးဘာမှလက်တွေ့ကျဆောင်ရွက်တာမရှိဘူးဆိုတာအလုံးအသိပါပဲအဲ့ထက်ပိုဆိုးတာကမြန်မာနိုင်ငံမှာတော့ဖြင့်ကလေးငယ်တွေပါဝင်လူဦးရေဘယ်နှတန်းကတော့စစ်ပြေးဒုက္ခတွေဖြစ်နေပြီးအိုးမဲ့အိမ်မဲ့ဖြစ်နေပြီးငတ်မောခေါင်းပါနေပြီးနောက်ဘလောက်ကြာရင်ဘယ်နှတန်းထတ်တိုးလာနိုင်မယ်ဒါတွေပဲပြောပြီးဘာမှအကူအညီမပေးဘဲဒီတိုင်းထိုင်ကြည့်နေတာဒီနေ့နေတဲ့သူကိုမကယ်ဆယ်ပဲဘယ်ထိတော့နေနေပြီးနောက်ဘလောက်ကြာရင်ဘယ်ထိနစ်သွားနိုင်တယ်လို့ကမ္ဘောကနေထိုင်ပြောနေတာနဲ့တူမနေဘူးလားဗျာမကူညီနိုင်ရင်လဲမြန်မြန်နစ်မြန်မြန်အေးရောဆိုပြီးဝိုင်းသာထိုးချလိုက်ပါတော့လို့သာပြောလိုက်ချင်ပါတော့တယ်ဗျာတောက်ခစ်ကိုရောက်နေလို့အကောင့်အမီလေးတော့မဖော်ပြလိုက်ပါနဲ့ဗျာ VOA ဝိုင်းတော်သားအားလုံးဘေးရန်ကြောင်းကြဆင်းရဲကင်းကြပါစေဗျာ
ဟုတ်ကဲ့ပါဒီသောရရှင်ပြောသလိုပဲကြောက်ခေရောက်နေလို့အကောင့်နံပါတ်မဖော်ပြပါနဲ့ဆိုတဲ့သောရရှင်နေစာတိုင်းလိုလိုမှရေးလာတာတွေ့ရပါတယ်သောရရှင်နေရဲ့ရင်ဖွင့်စာတွေကိုဒီနေ့တော့ဒီမှာရက်ချင်ပါတယ်ရှင်သောရရှင်နေအတွက်ပုံမကောင်းမွန်တဲ့အနာဂတ်နေ့ရက်တွေပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုမိပါတယ်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရှင်းပွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်ထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်ထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မအေးတန်တာကျော်စီစဉ်တင်ဆက်တဲ့ပေးစာပြန်စာကဏ္ဍကိုနားဆင်ကြရတာပါအခုဆက်ပြီးတော့ကဘာတလွားထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးချင်ပါတယ်မလေးရှားနိုင်ငံကကော်ဖီဆိုင်တစ်ဆိုင်မှာမွေးတွေကင်းလိပ်ချောတွေလိုတွားတွားသရဝိုင်းနဲ့အတူကော်ဖီတောင်းနိုင်တဲ့ဆိုင်တစ်ဆိုင်ပွင့်လှစ်ထားပါတယ်အီတလီနိုင်ငံက Starbucks ကော်ဖီဆိုင်မှာလည်းတချို့ကော်ဖီတွေမှာတန်လွင်စီထက်ဖြော်ပေးပြီးစမ်းပြီးတော့ရောင်းချနေပါတယ်ဒီလိုထူးခြားသတင်းလေးတွေကိုကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်ခင်ဗျာ
မလေးရှားနိုင်ငံကွာလာလမ်ပူမြို့စင်ဂျေဘုံရက်မှာတွားတွားသရဝါတွေနဲ့အတူကော်ဖီတောက်နိုင်တဲ့ကော်ဖီဆိုင်ဆိုင်ဖွင့်လှစ်ထားပါတယ်မွေတွေကင်းလိပ်ချောတွေပေါက်တင်ညိုတွေပိန့်ကူကြီးတွေပူးလေးတွေနဲ့အတူကော်ဖီတောက်နိုင်တဲ့ဆိုင်ရဲ့နာမည်ကတော့ Thanks အဆွဲများလို့နာမည်ပေးထားပါတယ်အသက်20အရွယ်ရက်မင်းရန်ဟာသူ့အိမ်မှာမွေးထားတဲ့အကောင်တွေနဲ့ဖွင့်လှစ်ခဲ့တာဖြစ်ပြီးတော့လာရောက်စားသုံးတဲ့သူတွေအနေနဲ့အဲ့ဒီအကောင်တွေကိုကြည့်လို့ရတယ်လို့လက်ထဲမှာကန်ပြီးပွတ်တက်လို့လည်းရပါတယ်။ဒီတွားတွားသရဝါတွေကိုအိမ်မွေးတိရစ္ဆာန်တွေအဖြစ်ရောင်းတဲ့ဆိုင်တွေမှာဆိုရင်အခုလိုကန်ခွင့်မရတဲ့အတွက်လဲဒီလိုမျိုးကန်ထွယ်ခွင့်ပေးထားတဲ့ကော်ဖီဆိုင်ကစားသုံးသူတွေကိုဆွဲဆောင်နေတာပါ။ဆိုင်ထဲမှာအကောင်လေးတွေကို၄000ဖန်ပုံးနေနဲ့ထည့်ထားတာဖြစ်ပြီးတော့တဘုံချင်းစီမှာမတူညီတဲ့အကောင်တွေကိုထည့်ထားပါတယ်။ကန်ထွယ်ခြင်းနဲ့ဆိုရင်တော့ဆိုင်ဝင်နှန်းကကူညီပေးရမှာဖြစ်တယ်လို့မေးစရာရှိရင်လည်းဖြေကြားပေးပါရယ်အခုလိုကင်တွယ်ခွင့်ပေးပြီးပြသထားတဲ့အတွက်လည်းတွားတွားသရဝါတွေနဲ့ပတ်သက်ရင်ပို့ပြီးသိနာလည်လာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းဆိုင်ပါရှင်ဖြစ်သူရက်ကပြောပါရယ်ရှင
်အိန္ဒိယနိုင်ငံအလဲပိုင်းကအင်ဒိုမြို့မှာခွေးတွေအတွက်ကိန်းမှုဆိုင်ဒီဇိုင်းကိုဖွင့်လှစ်ထားပါရယ်ကိုရိုနာကပ်ရောဂါကာလအတွင်းအသွားအလာကန့်သတ်ထားချိန်မှာခွေးချစ်သူတွေနဲ့သူတို့ရဲ့ခွေးကလေးတွေစားဖို့အတွက်လုပ်ပေးရင်းနဲ့အခုလို Doggy Dahaba လို့နာမည်ပေးထားတဲ့ဆိုင်ကလေးကိုဖွင့်ပြတာလို့ဆိုင်ပိုင်ရှင်ဖြစ်သူဗလာချာလာနဲ့ဇနီးဖြစ်သူကပြောပါရယ်ဒီဆိုင်မှာလမ်းဘေးခွေးတွေကိုကျွေးမွေးတာတွေအပြင်အိမ်မွေးခွေးတွေအတွက်မနက်စာကိတ်မုတ်တွေအပြင်တခြားအစားအသောက်တွေကိုလည်းပြင်ဆင်ချမ်းပြုတ်ပေးပါရယ်ဒါအပြင်တလေးဆန်ချစ်သူတွေအနေနဲ့ခရီးခဏသွားတဲ့အခါအိမ်မွေးခွေးတွေကိုသူတို့စီမှာလာထားလို့ရတယ်လို့မနက်ပိုင်းအလုပ်သွားတဲ့ခွေးပိုင်ရှင်တွေအတွက်လည်းရုံးသွားနေချိန်မှာသူတို့ခွေးကိုကြည်ထားပေးဖို့အဲ့ဒီမှာလာထားလို့ရတဲ့ဝန်ဆောင်မှုတွေကိုလည်းပေးပါတယ်။ဆိုင်မှာလာမစားနိုင်တဲ့သူတွေအတွက်လည်းအိမ်ကိုပို့ပေးတဲ့ဝန်ဆောင်မှုကိုပေးပါတယ်။အိန္ဒိယနိုင်ငံမှာတလိမ့်ဆန်ခေါ်လာလို့ရတဲ့စားတောက်ဆိုင်ကော်ဖီဆိုင်တွေများလာပြီးဆိုပေမဲ့လည်းလူတွေစားလို့ရတဲ့အစာတိုင်းကတလိမ့်ဆန်တွေအတွက်ကျွေးဖို့မသင့်တော်တာမို့လို့အခုလိုတလိမ့်ဆန်အစာအတွက်ကြီးတီးတန့်ရောင်းချတဲ့ဆိုင်မျိုးကတော့ရှားပါသေးပါတယ်ခင်ဗျာ
အီတလီနိုင်ငံက Starbucks Coffee ဆိုင်တွေမှာကော်ဖီတွေကိုတန်လွင်စီထည့်ဖြော်ပြီးဆန်ရောင်းပေးနေပါတယ်အိုလီယာတူလို့နာမည်ပေးထားပြီးအာရီပြကော်ဖီတွေကိုအီတလီတန်လွင်စီ AAG လက်ဖက်ရည်စုံတစ်စုံထည့်မွေပေးတာပါအဲ့ဒီကော်ဖီကယူရို 4.5 ယူရိုကနေ 6.5 ယူရိုအထိကျသင့်ပါတယ်မီလာမျိုးမှာကော်ဖီတောက်တဲ့လူငယ်တချို့တွေကတော့အခုလိုအကြံသိကိုသဘောကျပြီးအီတလီနိုင်ငံသားတွေထက်နိုင်ငံသားသားတွေကိုပိုပြီးဆွဲဆောင်နိုင်မယ်လို့လည်းပြောပါတယ်။တချို့လူငယ်တွေကတော့နွားနို့နဲ့စီကိုကိုကွဲပြက်ပြက်အရသာခွဲခြားသိနိုင်ပြီးတောက်လို့ကောင်းပါတယ်လို့ပြောပါတယ်။အခုလိုအိုလီယာတူကော်ဖီကိုပုံစံမျိုးစုံနဲ့မိတ်ဆက်နေပြီးတော့ကဖလက်တဲလို့ခေါ်တဲ့ကော်ဖီတွေကိုတံပြိုရည်ထည့်တောက်တာမျိုးနဲ့အက်ပရက်ဆိုမာတီနီလို့ခေါ်တဲ့ဗော့ဒကာအရက်နဲ့ဗနီလာအချိုရည်ထည့်ပေးထားတဲ့ကော်ဖီတွေလည်းမိတ်ဆက်ပေးနေပါဗျ။2023ခုနှစ်အတွင်းမှာ အိုလီယတိုကော်ဖီကိုအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကြောင်မိုင်းနောက်ဂျပန်ဗြိတိန်နဲ့အရှေ့လယ်ပိုင်းဒေသတွေမှာလည်းမိတ်ဆက်ဖို့ရှိပါတယ်။1982ခုနှစ်အမေရိကန်ပြည်ထောင်စုဆီယက်တယ်မြို့မှာစတင်တည်ထောင်ခဲ့တဲ့ Starbucks Coffee ဆိုင်ဟာကမ္ဘာတဝန်းမှာစိုင်ပေါင်း 36,000 နီးပါးဖွင့်လှစ်ထားပါတယ်။ Coffee ချိုက်သူတွေအများစုရှိပြီးလမ်းတောင်တိုင်းမှာ Coffee ဆိုင်ရှိတဲ့အီတလီနိုင်ငံမှာတော့တနိုင်ငံလုံးမှာမှ Starbucks Coffee ဆိုင်က23ဆိုင်ပဲရှိပါတယ်ရှင်။
စပိန်နိုင်ငံဘာစီလိုနာမြို့မှာနှင်းစင်ကျင်းပနေတဲ့ Mobile World Congress MWC နည်းပညာပြပွဲမှာ Human Uber လို့တင်စားခေါ်ဝေါ်တဲ့ Digital Ludo ကလုံးကိုဂျပန်နည်းပညာကုမ္ပဏီတစ်ခုကမိတ်ဆက်လိုက်ပါတယ်။ Ganchi လို့နာမည်ပေးထားတဲ့ဒီ Ludo ပုံရိပ်ဟာကမ္ဘာတဝန်းကလူတွေနဲ့ဗီဒီယိုကနေတဆင့်ဆက်သွယ်စကားပြောနိုင်မှာပါ။ဥပမာဂျပန်နိုင်ငံတိုကျိုမြို့ကိုလူကိုယ်တိုင်မသွားနိုင်ရင် Ganchi Digital Ludo ကလုံးကအဲ့ဒီလူကိုစားခရီးသွားပေးနိုင်တာပါအခုလိုနည်းပညာပြပွဲတွေကိုလူကိုစားသွားပေးနိုင်တယ်လို့တခြားကမ္ဘာလဲခရီးသွားတွေစိတ်ဝင်စားတဲ့နေရာတွေကိုလည်းသွားပေးနိုင်တာပါလူသားတအူးရဲ့မျက်နှာပုံစံအတန်မှတ်ဉာဏ်နဲ့အမှုအကျင့်တွေကိုပုံတူကူးယူထားတာဖြစ်ပြီးတော့ဖောက်သည်ရိနဲ့စကားပြောဆိုဆက်ဆံတဲ့နေရာမှာလဲအသုံးပြုနိုင်တယ်လို့တိုရူတိုဂျပန်ကုမ္ပဏီကတီထွင်သူတအူးကပြောပါတယ်လူသားတအူးအနေနဲ့Skype လို့ဗီဒီယိုစကားပြောဆက်သွယ်ရေး software ကိုတုံးလိုက်နိုင်ပေမဲ့လည်းအခုတီထွင်ထားတဲ့ digital ludo ကလုံးကပုံမြန်ပြီးတော့ video resolution ကောင်းကောင်းနဲ့တုံးနိုင်တယ်လို့သူကပြောပါတယ်ခင်ဗျာ
Bio American အသံကမနက်ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကဲအခုတော့သတင်းအချင်းချုပ်ကိုဦးတင်မောင်တန်းကပြောပြပေးပါခင်ဗျာ
အမျိုးကွဲသဘောနဲ့အပင်တွေကိုကာကွယ်ဖို့အတွက်နိုင်ငံတကာသဘောတူညီချက်ကိုကုလသမဂ္ဂမှပထမဆုံးအကြိမ်ဖြစ်ရရှိလိုက်ပါတယ်။နိုင်ငံအသီးသီးရဲ့အုပ်ချုပ်မှုနဲ့ဥပဒေအောက်မှာမရှိတဲ့ပင်လယ်ရေပြင်ဟာသမုဒ္ဒရာတွေရဲ့သုံးပုံပုံရှိပြီးကမ္ဘာမြတ်ပြင်ရဲ့တဝက်ရှိပါတယ်။နိုင်ငံတန်တပိတ်တွေအကျုံးမှုဝင်တဲ့ပင်လယ်နဲ့သမုဒ္ဒရာရေပြင်အပေါ်ဒီနိုင်ငံတကာသဘောတူညီချက်ကတည်အောင်မှဖြစ်ပြီးပင်လယ်ပြင်မှာကူးသန်းရောက်ဝယ်ရေးဆိုင်ရာဆောင်ရွက်ချက်တွေကြောင့်ဖြစ်ပေါ်လာတဲ့သဘောပေါက်ပဝေးခြင်းဆိုင်ရာတည်အောင်မှုကိုစစ်ဆေးနိုင်တော့မှာဖြစ်ပါတယ်ဒီသဘောတူညီချက်ကိုတပတ်ကြာဆွေးနွေးခဲ့ပြီးစနေနေ့နောက်ပိုင်းမှာသဘောတူငယ်ကြတာပါယူကရိန်းကိုလက်နက်အကူအညီတွေပေးရနေတာကိုစတင်နေတဲ့ရုရှားကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကယူကရိန်းကိုနောက်ထပ်စစ်ရေးကူညီဒေါ်လာသန်းပေါင်း400ပေးအပ်ဖို့တောက်ချတဲ့ကကမ်းလှမ်းလိုက်ပါတယ်ဒါ့အပြင်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဂျာမန်ဝန်ကြီးချုပ်အိုလာဖ်ရှော့စ်ကိုအင်ပီရိုမှာလက်ခံတွေ့ဆုံပြီးရုရှားကိုစတင်ကြရမှာညီညွတ်မှုရှိကြောင်းပြသခဲ့ကြပါတယ်နိုင်ငံတွေရဲ့ယူကရိန်းပေါ်လက်နက်ကူညီတွေဟာပေးအပ်နေတာဟာရုရှားထိုးစစ်ကိုတံပြန်ဖို့နဲ့ဆုံးရှုံးသွားတဲ့နယ်မြေတွေပြန်လည်ရရှိစေဖို့ကအဓိကဖြစ်ပါတယ်တရုတ်ရဲ့စီရေးဆွမ်းပကတက်စင်မဲ့နည်းပညာတွေရရှိနိုင်မှုကိုကန့်သတ်ဖို့ကြိုးစားတဲ့အနေနဲ့အမေရိကန်ကုမ္ပဏီတွေရဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုပေါ်တင်းကျပ်တဲ့စီးမင်းတွေချမှတ်ဖို့သမ္မတဘိုင်ဒန်အစိုးရကလှုပ်ဆောင်နေပြီးမကြာခင်မှာသမ္မတအာဏာအသုံးပြုအမိန့်ထုတ်ပြန်ဖို့ရှိပါတယ်အထူးသဖြင့်နောက်မျိုးဆက်စီရေးစွမ်းရည်တိုးတဲ့စင်မဲ့နည်းပညာတွေကိုကတ်သက်မှာဖြစ်တယ်လို့အမည်မဖော်လိုတဲ့တာဝန်ရှိသူတို့က AP သတင်းဌာနကိုပြောပါတယ
်။သတင်းအချင်းချုပ်ကိုဦးတင်မောင်တန်းကပြောပြပေးတာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအသံပိုင်းဆိုင်ရာရုပ်သံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဇီးနက်အဗ်ဒူရာမန်နဲ့ဇူဘဲအတာရက်တို့ဖြစ်ကြပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးကင်းရန်ကင်းမင်္ဂလာပြည့်ဝတဲ့နေ့တွေအများဆုံးရရှိစေကြောင်းဆုတောင်းလိုက်ပါတယ်။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ကခင်မောင်ဆိုးမင်းပါခင်ဗျာ
This program has come to you from the Voice of America, Washington.